Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာ VO American တရဲ့2022ခုနှစ်စက်တင်ဘာ3ရက်စနေနေ့သတင်းတွေကိုမြမစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နာဆင်ကြည့်ရှုနိုင်ပါတယ်။ညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုမခင်ဖြူတို့နဲ့အတူပြောပေးမှာပါဒုံဆန်းစုကြည်ပေါ်မှာထောင်နှံတွေထပ်ပြီးချမှတ်တာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှုတ်ချက်ပြစ်တင်လိုက်ပါတယ်ဒါပြင်မြန်မာစစ်ကောင်စီကိုနောက်ထပ်ဖိအားတွေပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရုရှားကိုသွားဖို့ရှိနေပါတယ်ရုရှားနဲ့အနောက်နိုင်ငံတွေကြားဒဏ်ရီလောင်စာတင်ပို့တာနဲ့ပတ်သက်ပြီးအခြေအနေတွေကပိုးပြီးတင်းမာနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဝင်းမင်
းဟုတ်ကဲ့ပါမမကြီးအဲ့တော့ဒီသတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းလွှာတယ်မှာဆိုရင်မြန်မာမှာအာနာသိမ့်ပြီးစစ်ကောင်စီကမန္တလေးဘက်မှာကျူးကျော်ရှင်းလင်းဆိုပြီးလုပ်ခဲ့တာကြောင့်ပြည်သူထောင်ချီအိုးအိမ်မဲ့ဒုက္ခရောက်နေကြပါတယ်ကိုယ်တိုင်ခန်းစားနေရသူတို့က
မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကအကုန်လုံးစာဝန်ရေးချမ်းမာရေးဒီဘက်အနေရဲ့အများကြီးစိုးရိမ်နေရမှာအများကြီးကြောက်ရမ်းနေတာအဲကြောင့်မလို့ဒီစစ်အာဏာရှင်စနစ်အမြန်ဆုံးကြောက်ဆုံး
အခုလိုသတင်းလွှာပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုအတန်လူခွင့်အစည်းအဝေးနောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာတပတ်အတွင်းထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြည့်ရှုကြရမှာပါအခုရင်ဆုံးတော့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူထွေးတို့ပြောပြကြပါဦးခင်ဗျာ
ယူကရိန်းစစ်ပွဲကြောင့်မပြေမလည်ဖြစ်နေတဲ့ရုရှားနဲ့အနောက်နိုင်ငံတွေကြားဒဏ်ွေလောင်စာအတွက်အခြေတင်ဖြစ်မှုတွေကမနေ့ကတောက်ကြနေမှာပိုးပြီးပြင်းထန်လာခဲ့တာပါရုရှားအစိုးရကဂျာမနီကိုတင်ပို့နေတဲ့တင်မဒဏ်ွေပိုက်လိုင်းပြန်ပြီးဖွင့်ရင်နှောက်နှင်းနေတယ်လို့ G7 စစ်မှုထိပ်သီးခုနှစ်နိုင်ငံကလည်းရုရှားရေနံတင်သွင်းမှုအပေါ်မှာအမြင့်ဆုံးထားရမယ်ဈေးနှုန်းသတ်မှတ်မှာဖြစ်ကြောင်းကြေညာလိုက်တာပါ Nord Stream 1ပိုက်လိုင်းကနေဒဏ်ွေပြန်ပြီးပေးဖို့သတ်မှတ်ချိန်မတိုင်ခင်နိုင်ပိုင်းမှာပဲနည်းပညာဆိုင်ရာအခက်အခဲကြောင့်ဂျာမနီကိုတဘာဝဒဏ်ွေပြန်ပို့လို့မရပဲဖြစ်နေတယ်လို့ရုရှားဆိုင်ကုမ္ပဏီ Gazprom ကကြေညာလိုက်တာပါဒီပိုက်လိုင်းကနေဒဏ်ွေဖြန့်ဖြူးမပေးရင်ဥရောပဒေသတွေဆိုးရွားတဲ့လုံစားစီပြဿနာတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်ဥရောပကော်မရှင်ပြောခွင့်ရ Eric Memmer ကတော့ Gazprom ဟာပိုက်လိုင်းကိုပိတ်ပစ်ဖို့ရုတ်တရက်မရှိဘဲနဲ့ပြစ်ချင်အောင်ဆောင်လာလို့တက်တာမှာရေးပါတယ်တာပိုင်ဆက်တွေထုတ်လုပ်တဲ့ Siemens ဆိုင်ကုမ္ပဏီကတော့ဒဏ်ွေတင်ပို့မှုကိုရပ်ပစ်ဖို့ဤပညာဆိုင်ရာအကြောင်းပြချက်ပေးဖို့မရှိဘူးလို့ပြောပါတယ်တောက်ကြနေမှာပဲ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကရုရှားစီကရေနံတင်သွင်းမှုအတွက်အမြင့်ဆုံးထားရမယ်ဈေးနှုန်းကိုအမြန်သတ်မှတ်ဖို့လုပ်မယ်လို့ပြောပါတယ်ဒီလိုသတ်မှတ်တာနဲ့ဟာရုရှားရဲ့ကျူးကျော်စစ်အတွက်အစိုးရဝင်ငွေရော့အောင်လုပ်တာလို့ဂျမနီဘဏ္ဍာရေးဝန်ကြီးကပြောတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ G7 အဖွဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်
နိုင်ငံကနူးမြူစွမ်းအင်အေဂျင်စီ IAEA ကကျွမ်းကျင်ပညာရှင်နှစ်ဦးကိုယူကရိန်းဆပိုရီရှားနျူကလ িয়ার ဆက်ရုံမှာအမြဲတမ်းဆက်လက်ထားရှိသွားမယ်လို့ IAEA ရဲ့ညွှန်ကြားရေးမှူးချုပ် Rafael Marino Grossi ကပြောပါရယ်အဖွဲ့ဝင်14ဦးပါ IAEA ကိုယ်စားလှယ်အဖွဲ့ဆပိုရီရှားနျူကလ িয়ার ဆက်ရုံကိုလာရောက်ကြည့်ကျူးစစ်ဆေးတာတွေကြာတာရင်းတွေကအဆုံးသတ်ခဲ့ပြီးတဲ့နောက်ဒီထဲက6ယောက်မာဒီဆက်ပြီးတော့အဲ့ဒီနျူကလ িয়ার ဆက်ရုံမှာပဲဆက်ရှိနေသေးတယ်လို့ပဲ၄ယောက်ကတော့နောက်သတင်းပတ်ထဲမှာပြန်လည်ထွက်ခွာมาဖြစ်ပြီးတော့ကျန်တဲ့၂ယောက်ကဒီနျူကလ িয়ার ဆက်ရုံမှာအများအားစောင့်ကြည့်စစ်ဆေးသူတွေအဖြစ်နဲ့ဆက်ပြီးတော့ရှိသွားမယ်လို့ IAEA အကြီးအကဲ Grossi ကမနေ့ကအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မကြခင်သတင်းပတ်တွေအတွင်းနှုံကဒီလေကြောင်းတိုက်ခတ်မှုတွေနဲ့ကြုံခဲ့ရတဲ့ဆာပိုရီရှားနျူကလ িয়ার ဆက်ရုံမှာနျူကလ িয়ার ကပ်ဘေးကြားရောက်လာနိုင်တဲ့အန္တရာယ်ဆုပ်ယိမ်မှုတွေမြင့်တက်ခဲ့တယ်လို့ Grossi ဦးဆောင်တဲ့ IAEA ကိုယ်စားလှယ်အဖွဲ့လည်းဒီသတင်းပတ်အစောပိုင်းနှုံကယူကရိန်းကိုရောက်လာခဲ့တာပါယူကရိန်းကိုကျူးကျော်တိုက်ခတ်ပြီးမကြခင်မှာပဲရုရှားတပ်ဖွဲ့တွေကဆာပိုရီရှားနျူကလ িয়ার ဆက်ရုံကိုသိမ်းယူခဲ့ကြတာဖြစ်ပြီးတော့အဲ့ဒီအချိန်ကတည်းကစလို့ရုရှားရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ပေမဲ့လို့လည်းဒီဆက်ရုံကိုယူကရိန်းကျွမ်းကျင်ပညာရှင်တွေကဆက်ပြီးတော့လဲတာဖြစ်ပါရဲ့ရှင်
ဒေတာရင်တရုတ်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တင်မောဖြတ်ဒုံးကြီးအစင်း60နဲ့ဝေဟင်ကနေဝေဟင်ကိုပြစ်တဲ့ဒုံးကြီးအစင်း100အပါဝင်စစ်ပစ္စည်းကရိယာ ဒေါ်လာ 1.1 ဘီလီယံဘူးရောင်းဖို့ဖြစ်နိုင်တဲ့လက်နက်ရောင်းချမှုအတွက်အမေရိကန်နိုင်ငံခြားရေးဌာနကနေအတည်ပြုပေးလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီတွားရောက်ခဲ့တဲ့နောက်တရုတ်ကထိုင်ဝမ်အနီးတဝိုက်စီးရေးလေ့ကျင့်မှုတွေကိုပြင်းပြင်းထန်ထန်လုပ်ခဲ့တာဖြစ်ပြီးတောက်ချနေကတော့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကဒီလက်နက်ရောင်းဝယ်ကိစ္စကိုကြေညာလိုက်တာပါ။ဒီရောင်းဝယ်မှုမှာဝင်ကနေဝင်ကိုပစ်တာနဲ့မြေပြင်တိုက်ခိုက်မှုတွေမှာတုံးနိုင်တဲ့ site ဝင်တာမစ္စိုင်းဒုံးကျည်တွေအတွက်85.6တန်းဟာပန်တမော့ဖြစ်မစ္စိုင်းဒုံးတွေအတွက်355တန်းထိုင်ဝမ်ရဲ့ရေဒါစောင့်ကြည့်စနစ်အတွက်ပံ့ပိုးပေးဖို့665တန်းကျော်တော့တုံးဆက်ဖို့ရထားတယ်လို့ပန်နဂွန်ကာကွယ်ရေးဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့ agency DSCA ကနေပြောပါတယ်။ဝါရှင်တန်တရုတ်တန်ရုံပြောခွင့်ရကတော့ဖြစ်လာနိုင်ခြေရှိတဲ့ဒီလက်နက်ရောင်းဝယ်မှုဟာတရုတ်အမေရိကန်ဆက်ဆံရေးကိုရောထိုင်ဝမ်ရေလက်ကြားဒေသငင်းချမ်းရင်းနဲ့တည်ငြိမ်ရေးအတွက်ပါဆူဆူဝါဝါထိခိုက်စေမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကလိုအပ်တဲ့ဒဏ်ပြန်အရေးယူမှုတွေနဲ့တည်ဝင်တုံ့ပြန်သွားမယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတော့ဒီလက်နက်အရောင်းဝယ်ကိစ္စဟာတစ်ချိန်မှလုပ်ဖို့စဉ်းစားနေတဲ့အနေအထားမှာရှိပြီးထိုင်ဝမ်နဲ့အမေရိကန်လွှတ်တော်မှတ်တွေရဲ့ညှိနှိုင်းမှုပေါ်မှာမူတည်ပြီးအကောင့်ထဲပေါ်မှာဖြစ်တယ်လို့ပြောပါတယ်။
ဒီသတင်းပေဆိုပိုင်းကကွဲလွန်သွားခဲ့တဲ့တချိန်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခေးကိုဗာချော့ဖ်ကိုနောက်ဆုံးချိန်ကာလပြုဖို့သူ့ကိုလေးစားချစ်ခင်တဲ့သူတောင်းနေချီဒီကနေ့တန်းစီခဲ့ကြပါရယ်ဆိုဗီယက်ယူနီယံပြိုကွဲပြီးဆေးခေတ်ဆုံးသက်စေခဲ့တဲ့သူ့ပြင်ပြောင်းလဲမှုတွေကိုလှုပ်ခဲ့သူကိုဗာချော့ဖ်ရဲ့စာပနာကိုဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပြီးတော့သမ္မတဗလာဒီမီယာပူတင်တို့တက်ရောက်တာမရှိပါဘူးတချိန်ကဆိုဗီယက်ခေါင်းဆောင်ရဲ့စာပနာကိုနိုင်ငံတော်စာပနာဖြစ်ကျင်းပဖို့သမ္မတပူတင်အစိုးရကလက်မခံထားပါဘူးဒါကိုကြည့်မယ်ဆိုရင်ဆေးခေတ်ဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်အဖြစ်ကဘာကအတိမပြူလေးစားရတဲ့ကိုဗာချော့ဖ်နဲ့သူခြံရိပ်ခဲ့တဲ့သမိုင်းမူရီနဲ့ပတ်သက်လို့သမ္မတပူတင်ဆိုရကအတိမပြူလက်ခံလို့ပုံမရဘူးဆိုတာထင်ဟန်နေပါတယ်။နာတာရှီယောဂါနဲ့ဩဂတ်လ30ရက်နေ့ကအသက်92နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ကိုဗာချော့ဖ်ကိုသူကွယ်လွန်တဲ့ကြာသပတေးနေ့ကတော့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွေ့ရောက်ကြည့်ရှုခဲ့ပါတယ်။ကိုဗာချော့ဖ်ဟာကွန်မြူနစ်အရှေ့ဥရောပကိုလွတ်လပ်အောင်ပြည်ပြင်ပြောင်းလဲရေးလုပ်သူအဖြစ်ထင်ရှားပေမဲ့လို့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းပြီးလူသားပေါင်းများစွာဆင်းရဲတွင်နဲ့ရောက်ခဲ့ရတယ်လို့ဆိုဗီယက်ပြည်ထောင်စုပြောခဲ့ကြတာပါ။ဒီလိုဆိုဗီယက်ယူနီယံပြိုကွဲမှုဟာ20ရာစုခေတ်ရဲ့ပထဝီနိုင်ငံရေးမှာအကြီးမားဆုံးကပ်ဘေးဆိုးကြီးဖြစ်တယ်လို့သမ္မတပူတင်ကမှတ်ချက်ပေးခဲ့မှုပါတယ်။ကိုဗာချော့ဖ်ကလည်းဆိုဗီယက်ယူနီယံလက်ထက်ကလိုဖိနှိပ်မှုမျိုးတွေပြန်လုပ်လာတာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေနောက်ပြန်ဆုတ်လာတာတွေအတွက်သမ္မတပူတင်ကိုသတိထားဝေဖန်ခဲ့မှုပါတယ်။ကိုဗာချော့ဖ်ဟာစီအေခေတ်ကိုသွေးထက်တန်ယူမရှိအောင်အဆုံးသတ်ခဲ့တဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဂျွန်ဆန်စုကြည်ကိုနောက်ထပ်ထောင်နှံသုံးနှစ်ချလိုက်တာအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကပြင်းပြင်းထန်ထန်ရှောက်ချလိုက်ပြီးမြန်မာစစ်ကောင်စောင်းတွေကိုနောက်ထပ်ဖိအားတွေပေးချဖို့နိုင်ငံတကာတာဝန်ကိုတိုက်တွန်းလိုက်ပါတယ်။ဂျွန်ဆန်စုကြည်ကိုအလုံးနဲ့ထောင်နှံသုံးနှစ်ထပ်ချတာအတွက်မြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှောက်ချကြောင်းတောက်တကြံနေညတွစ်တာကနေဝန်ကြီးဘလင်ကင်ကပြောကြားလိုက်တာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီကြီးကအရေးောက်ခံထားတဲ့ခေါင်းဆောင်တွေကိုဖိနှိပ်တာနဲ့အကြမ်းဖက်မှုတွေတိုးလာတာအတွက်စစ်ကောင်စီကတာဝန်ခံတာဝန်ယူမှုရှိလာအောင်အတူတကောလက်တွဲဆောင်ရွက်ရမယ်လို့လည်းပြောပါတယ်။နေပြည်တော်အချင်းအောင်တရားရုံးကဒေါန်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမတမာမှုနဲ့အလုံးနဲ့ထောင်နှံသုံးနှစ်မိနစ်ကချမှတ်လိုက်တာပါ။မိနစ်က February အာနာသိမ်းရတဲ့စစ်တပ်ကဒေါန်ဆန်းစုကြည်ပေါ်မှာနိုင်ငံတော်လှည့်ဝဲဥပဒေချိုးဖောက်မှုတဘောဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုပြန်အဂတိလိုက်စားမှုအတော်များများနဲ့တရားစွဲဆိုထားတာဖြစ်ပြီးအခုဆိုကြာခံနေရတဲ့ထောင်နှံပြစ်ဒဏ်ကအနှစ်20ရှိပြီဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအမေရိကန်နဲ့အနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေချမှတ်တာဖြစ်ပေမဲ့ဇူလိုင်လတုန်းကကိုချင်းမင်းကိုစရာတို့အပေါ်ဝင်နိုင်ငံရေးကျင်းသား၄ဦးကြိုးပြုပေးခုမြစ်ခဲ့တာနဲ့ပတ်သက်ပြီးနောက်ထပ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်ဆိုရကပြောပေမဲ့စစ်ကောင်စီအတွက်အဓိကဝင်ငွေပေးနေတဲ့ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းအတွက်တိုးပြီးအရေးယူမယ်ကိစ္စမှာတော့မြန်မာစီကလည်းဓာတ်ငွေယူနေတဲ့ထိုင်းရဲ့ကန့်ကွက်မှုကြောင့်ဆက်မလုပ်ပဲရပ်ထားခဲ့တာဖြစ်ပါတယ်
မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာစီးပွားရေးနှီးနှောဖလှယ်ပွဲတစ်ခုတက်ရောက်ဖို့အတွက်ရုရှားနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ရုရှားနိုင်ငံအရှေ့ဖျားဗလာဒီဗိုစတော့ခ်မြို့မှာကျင်းပဖို့ရှိနေတဲ့အရှေ့ဖျားစီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်ပြီးခီးစင်အတွင်းမှာရုရှားဆွေရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုကမ္ဘာနိုင်ငံတွေကတန်တမာရေးအရဝိုင်းဝန်းဖယ်ချင်နေကြတဲ့အချိန် မြန်မာနိုင်ငံမှာလည်းအာဏာသိမ်းမှုကြောင့်နိုင်ငံတကာရဲ့ပြစ်တင်ရှုံချမှုတွေနဲ့တန်ခတ်ပိတ်ဆို့မှုတွေကြုံရတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားကိုတွားရောက်မှာပါမြန်မာနိုင်ငံအတွက်လိုအပ်တဲ့လောင်စာဆီတွေရုရှားကနေတင်သွင်းဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကတိတ်မကြခင်တုန်းကပြောဆိုထားတယ်လို့ပဲအခုခီးစဉ်အတွင်းမှာဒီလိုလောင်စာဆီနဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးပွဲရှိတဲ့အကြောင်းသုံးသပ်သူတွေကပြောပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းရုရှားကိုတွားရောက်ခဲ့ပြီးရေနံနဲ့သဘာဝတံခွေဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်မှုဘုချုပ်စောမင်းထွန်းကပြောဆိုထားပါတယ်စက်တင်ဘာလ5ရက်နေ့ကနေ10ရက်နေ့အထိရုရှားကအင်ရှင်အဖြစ်ကျင်းပမဲ့9ချိန်မြောက်အရှိပြားစီးပွားရေးဖိုရမ်ကိုတော့အာရှဒေသမှာစီးပွားရေးအရာအရေးပါတဲ့တရုတ်အိန္ဒိယဂျပန်အပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေကကိုယ်စားလှယ်ထောင်ထဲချီတက်ရောက်ဖို့ရှိနေပါတယ်ရှင
်လူရေသန်း230လောက်နေထိုင်တဲ့ပါကစ္စတန်မှာဒီနှစ်မုတ်တုံမှုစံချိန်တရောင်များခဲ့တဲ့နိုင်ငံ3ပုံ2ပုံရေလွှမ်းနဲ့ဒဏ်ခံရပါတယ်ရေကြီးတဲ့ဒဏ်ကြောင့်တေဆုံးရသူက1100ကျော်ရှိတယ်လို့လူပေါင်း6000လောက်ဒဏ်ရပြီးအိုးရင်ဆုံးရသူက33တန်းရှိတဲ့ပြင်အခြေခံဆောက်အုံတိမ့်နေချီပြီးပျက်စီးခဲ့ရတာဖြစ်ပါတယ်ရေကြီးမှုဒဏ်ကြောင့်ကျက်ပြန့်ချီးမတဲ့လူသားစားနာမှုပြဿနာမကျုံစဘူးရင်ဆိုင်နေရတဲ့ပါကစ္စတန်အတွက်ကုလသမဂ္ဂအဖွဲ့တွေကအကူအညီတွေအမြန်ပေးနိုင်ဖို့အတွက်ကြိုးစားနေကြတာပါအပျက်စီးတိုင်းတာကိုဆန်းစစ်ဖို့ဝန်ထမ်းတွေကိုကုလသမဂ္ဂကဆဲလွတ်တယ်လို့အိုးအိမ်မဲ့ဆင်းရဲသွားတဲ့တန်းနေချီတဲ့ရေဘေးဒုက္ခတွေအတွက်လိုအပ်နေတဲ့အကူအညီတွေကိုပေးနေတာလည်းဖြစ်ပါတယ်
ကမ္ဘာ့အမေရိကန်တင်းနစ်ချန်ပီယံဆရီနာဝီလျံစာမနေ့ကသူ့အတွက်နောက်ဆုံးပွဲစဉ်ကစားအပြီးမှာပဲတင်းနစ်လောကကနေအပြီးတိုင်အနားယူနှုတ်ဆက်သွားခဲ့ပါတယ် US Open ပြိုင်ပွဲတတိယအဆင့်ပြိုင်ပွဲမှာမနေ့ကဩစတြေးလျတင်းနစ်ကစားမယ်အန်စလာထိုမာဂျမ်နိုဗစ်ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်သူ့ရဲ့ပရိသတ်တွေကိုကျေးဇူးတင်စကားပြောပြီးတော့နှုတ်ဆက်သွားခဲ့တာပါဒီပွဲကတော့သူ့အတွက်နောက်ဆုံးကစားခဲ့တဲ့အမျိုးသမီးတဦးချင်းတင်းနစ်ပြိုင်ပွဲဖြစ်ပြီးအမျိုးသမီးတင်းနစ်ကစားသမားတွေထဲမှာအဆင့်46ရှိတဲ့ဩစတြေးလျတင်းနစ်ကစားမယ်ထိုမာဂျန်နိုဗစ်ရဲ့ဒီပြင်းထန်တဲ့ထိုးနဲ့အနိုင်ယူတာကိုခံလိုက်ရတာပါနောက်ဆုံးပွဲမှာရှုံးနေခဲ့ပေမဲ့လို့လဲသူဟာ Grand Slam ဆု23ကြိမ်ရထားသူဖြစ်တယ်လို့ကမ္ဘာအကောင်ဆုံးအမျိုးသမီးတင်းနစ်ချန်ပီယံတစ်ယောက်အဖြစ်အောင်မြင်မှုများစွာစုကူထားတဲ့သူဖြစ်ပါရဲ့ရှင
် VOA American တည်းရဲ့စက်တင်ဘာ3ရက်စနေညထိတ်တဲရောက်တဲ့တင်တွေကိုဒေါခင်မျိုးသက်နဲ့မခင်ဖြူတွေ့လို့ပြောပြခဲ့တာပါအခုတော့နိုင်ငံတကာသတင်းပါယူကရိန်းစစ်ပွဲတွေခလင်းငယ်တွေအကြောင်းပါယူကရိန်းနိုင်ငံတဲကိုရုရှားတွေကျူးကျော်လာပြီးစစ်ဖြစ်နေတဲ့ကာလအတွင်းမွေးဖွားလာတဲ့ကလေးကတသိန်းကျော်ရှိပါတယ်အမိဝမ်ကနေကျွတ်တာနဲ့မြင်ရတာကဘုန်းခိုခြင်းမျက်နှာကျဲဖြစ်ပြီးပထမဆုံးကြားရတာကလည်းလေကြောင်းရံအချက်ပေးအော်ဆွဲတန်းတွေပါသတင်းတောက်အန်နာချာနီကိုပါအခုဘုန်းခိုခြင်းဖြစ်နေတဲ့ကီးဖ်မြို့ကပါပွားဆေးရုံကိုကိုရိုင်းသွားသတင်းယူထားတာကိုမခွာညိုကပြပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့မျိုးဆက်သစ်တသိန်းကျော်ဟာဘယ်တော့မှအဆုံးသတ်မလဲဆိုတာမသိရတဲ့စစ်ပွဲရဲ့အနှိဋ္ဌာယုံဘုံစံအမြောက်တန်တွေချာမှမွေးဖွားလာကြပါတယ်မာဂီတာနဲ့အာတမ်ဆိုတဲ့ကလေးနှစ်ယောက်ကတိုက်ပွဲအပြင်းထန်ဆုံးကာလအတွင်းကီးမြို့မှာမွေးဖွားလာကြပါတယ်သူတို့ရဲ့အိမ်တွေဟာအခုထိဘေးကင်းလုံခြုံမှုမရှိသေးပေမဲ့သူတို့လေးတွေကတော့ပုံမှန်အတိုင်းဖွင့်ဖြိုးလာနေကြပြီးမိဘတွေအတွက်မိဘဖြစ်လာပြီဆိုတဲ့ကဏ္ဍသစ်တရားနဲ့အတူသားသမီးတွေကိုပြုစုပြောထောင်ပေးရမယ်ဆိုတဲ့အမှန်တရားကိုလိုက်လျောညီထွေကြင်ကြံရင်းစိတ်ချမ်းမြေ့မှုရစေတဲ့ကလေးငယ်တွေဖြစ်ကြပါတယ်။ရုရှားတွေစတင်ကျူးကျော်တိုက်ခိုက်လာကြတဲ့ကစလို့မနာတမ်းအလုံများနေခဲ့ရတဲ့ဒီဆေးရုံဟာလမစီပဲမွေးတဲ့ကလေးတွေအတွက်အထူးကြွမ်းကျင်ပြီးဆေးရုံဝန်ထမ်းတွေဟာမွေးကင်းစကလေးငယ်တွေရဲ့အသက်တွေကိုနေ့စဉ်နဲ့အမျှကယ်တင်စောင့်ရှောက်ပေးနေကြပါတယ်။ဆေးရုံဟာအခုဆိုပုံမှန်နှီးပါပြန်ပြီးတော့လဲပတ်နေပြီလို့ဆရာဝန်တွေကပြောကြပါတယ်။ဖေဖော်ဝါရီလတည်းတုန်းကတော့မြို့တော်နဲ့အနီးတစ်ဝိုက်ကတိုက်ပွဲတွေကြောင့်ဆေးရုံမှာကထိခိုက်နစ်နာသူတွေနဲ့ပြည်နေကြတာပါ။ဒါရီနာရှပင်နဲ့အရီနာချာကိုတို့ဟာမွေးကန်နီးမှရောမွေးဖွားပိဇာရက်တွေမှာပါဘုံခိုခြင်းနဲ့မှပဲနေခဲ့ကြရသူတွေပ
ါ။ဖေဖော်ဝါရီ24ရက်နေ့ကပောက်ကွဲမှုမပြည့်ခင်ဒီမှာပဲအိယာကနိုးလာတာပါ။အဲနောက်လူတွေပြေးလွှားနေကြတာကိုပြင်းပောက်ကနေမြင်လိုက်ရပါတယ်။လူတိုင်းလည်းစစ်စားဖြစ်ပြီးဆိုတာကိုစားရပို့ကြရလေ။ကျမတို့မှာဘဲမှသွားလို့မဖြစ်ဘူးဆိုတာကိုသိလို့ဘယ်ကူမှမသွားနိုင်ခဲ့ပါဘူး။ခွင်းခောင်းအောင်ကြီးမှာခလေးမွေးရမှာလား။ခလေးမွေးဖို့အတွက်အိမ်မှာပဲနေကူဒီမှဖြစ်မှာပါ။ဘုံဟိုခြင်းနဲ့မှကျမကလေးလေးကိုပထမဆုံးမြင်ရမယ်လို့ဘယ်တော့မှမတွေးခဲ့မိဘူး။စဉ်းစားကြည့်လို့တော့မှမရအောင်မလ
ား။ကျမတို့မှာအရေးပေါ်အိတ်ကိုအမြဲဆောင်ထားရတယ်။ကျမအမျိုးသားကကျမနဲ့ကျမတို့ကလေးကိုကာကွယ်ရင်းတီတာဖွာဆေးရုံကိုစောင့်ကြပေးနေကြတာပါ
။ ဆရာဝန်တွေကတော့ငယ်ရွယ်သူမိခင်တွေရဲ့တက်တီကိုချီးကျူးပါတယ
်မေမိုင်မောပစာတေဆနာဆမီဂျန်ကမ
်ယူကရိန်းမိခင်တွေအတွက်ကျွန်တော်တို့ဂုဏ်ယူရပါတယ်သူတို့ရဲ့ခံနိုင်ရည်နဲ့သူတို့ရဲ့ပြုမှုဆောင်ရွက်ချက်တွေကိုကျွန်တော်တကယ်ကိုလေးစားမိပါတယ
်အခုဆိုရင်စစ်ဖြစ်နေတာနှစ်တဝက်ကြိုးလာနေပြီးစစ်ဖြစ်ဖြစ်ချင်းမွေးဖွားလာခဲ့တဲ့ဒီကလေးတွေဟာမတ်တပ်ဆန်းလျှောက်ဖို့အာယူနေကြပါပြီသူတို့ရဲ့ပထမဆုံးခြေလှမ်းတွေကမရေရာတဲ့အနာဂတ်စီတိုးဝင်နေတယ်ဆိုရင်တောင်မှပဲမိဘတွေကတော့သူတို့ရင်သွေးတွေအတွက်မျှော်လင့်ချက်အဖြစ်ရှိနေကြစေပါပဲရှင
်ယူကရိန်းစစ်ပွဲတွေကလေးငယ်တွေဒုက္ခရောက်နေတဲ့အကြောင်းမခွန်ညိုပြောပြခဲ့တာပါလာမယ့်ပတ်စဉ်ကဏ္ဍတွေလည်းဒေါက်တာတင်မောင်သွန်းရဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာမတိုင်ခင်အခုဒုအသံအစီအစဉ်မှာစစ်ကောင်စီရဲ့ကျူးကျော်တွေရှင်းလင်းရေးကြောင့်အိုးအိမ်မဲ့ခဲ့ရသူတွေဘဝပျော့ပြပေးပါမယ်2021ခုနှစ်အာနာသိမ့်မီနောက်ပိုင်းစစ်ကောင်စီကမန္တလေးတိုင်းဒေသကြီးအတွင်းကျူးကျော်နေမြေရှင်းလင်းဆိုပြီးလှုပ်ခဲ့တာကြောင့်အင်ဂျီထောင်ချီဖြက်စီးခံရပြီးလူပေါင်းထောင်ချီအိုးအိမ်မဲ့ခဲ့ရပါတယ်အခုလိုအင်ယာတွေဖြက်စီးခံရသူတွေကြုံရတဲ့အခက်အခဲတွေအကြောင်းကိုဒုအသံရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကပျော့ပြထားပါတယ်ခင်ဗျာ
ချင်းမတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်ဘူးသူပြောတာပဲခေါင်းကိုခံနေရတယ်ဘောမှဖြစ်နေတယ်အရှင်ရှိနေသေးရတော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့ဘုံတော့သာဝန်ရေးချမ်းမရေးအဝိဒန်ရေးအများကြီးဆိုရင်အများကြီးကြောက်နေတာ
ပါလုံးကိုဒဇန်တရန်တစားလေးပေါ်လို့ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်။ဥပမာသူတို့ဒီမြေပေါ်မှာအဲမြေပေါ်မှာဟိုကပေါ့နေထိုင်တာဘယ်လောက်ကြာလဲပေါ့နော်။အဲ့လိုမျိုးသူကနှင်ထုတ်ချင်တယ်ပေါ့နော်။ဒီ division ပေါ့နှင်ထုတ်ချင်တယ်ဆိုရင်တော့လေသူက unit ကြီးွာမြေရလက်ဆွဲဥပဒေအရာသူက notice စာပေးတာတော့ပါလို့ဒီလိုလုပ်ပြီးမှနှင်ထုတ်လို့ရတယ်ပေါ့နော်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝန်တဲတို့ကတင်ဆက်ကြားဖြစ်ပါတယ်ဒီတစ်ပတ်မှာတော့စက်ကောင်စီရဲ့ကျူးကျော်ရှင်းလင်းရေးအစီအစဉ်ကြောင့်မန္တလေးတိုင်းဒေသကြီးကခုခိုးရမယ့်ဒေသခံတွေဟာပြေးစရာမြေမရှိဘဲအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်ရွှေတွေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်အဲကျွန်တော်မပြောရဘူ
းဒါကတော့ကျူးကျော်ဆိုပြီးအာဏာသိမ်းစစ်တပ်ကတတ်မှတ်ကြီးညာလိုက်ပြီးအိမ်တွေပြတ်ခံရတဲ့မန္တလေးကလူပုဂ္ဂိုလ်12ဦးကိုချိတ်ဆက်ခဲ့ရမှာတညီတညွတ်ထဲဖြေကြခဲ့တဲ့စကားပါ2021ခုနှစ်နှစ်ကုန်ပိုင်းကတည်းကစတင်ခဲ့တဲ့ဒီကျူးရှင်းလေးကောင်းစဉ်အောင်မှာအိမ်ထောင်ကျော်ဖြတ်စည်းခံခဲ့ရပြီးမိသားစုပေါင်းထောင်နဲ့ချီဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကသတင်းတွေသတင်းဆောင်မာတွေစက်တာရေးသားခဲ့ကြပါတယ်ဂျွန်လာအစောပိုင်းကပြည်ကြီးတကုံမြို့နယ်မှာပြုလုပ်ခဲ့တဲ့ကျူးရှင်းလေးသတင်းတွေထွက်ပေါ်လာပြီးနောက်မှာတော့စစ်ကောင်စီကကျူးလို့သတ်မှတ်ထားတဲ့သူတွေကိုပုံမှန်ပြိနေတာတွေလှုပ်လာခဲ့ပါတယ်အိမ်တွေဖျက်နေတာကိုဓာတ်ပုံရယူခဲ့တဲ့ဒေသခံတယောက်ကိုလည်းဖမ်းဆီးပြတာမျိုးတွေရှိလို့ကာယကံရှင်တွေကမီဒီယာတွေစီကိုသတင်းချက်လက်တွေထပ်မပေးရဘူးဖြစ်နေကြတာပါကျူးရှင်းလေးရင်မှာပြစ်မှတ်ထားခံရတဲ့အမရပူလာမျိုးနဲ့အတွင်မှနေထိုင်ခဲ့ပြီးအခုတော့ပြပရောက်နေတဲ့အိမ်ဖျက်ခံရသူတို့ကဒို့အတန်ကိုခုလိုပြောပါတယ
်သူတို့တွေကကျွန်တော်တို့မီဒီယာဖျက်တဲ့လူတွေပေါ့ဥတည်ပြီးတော့ပြတ်လာရှာလို့ရှိတယ်ပေါ့ဗျာကျွန်တော်ကဒီလမှာမရှိဘူးမရှိနေတဲ့သူတွေကတော့တော်တော်ဒုက္ခရောက်ကြတယ်။အချို့ဆိုရင်ဘယ်လိုပြောရမလဲနှားနေတဲ့နေရာတွေကဆုံငန်းနာတွေမေးမြန်းတာတွေရှိတယ်ပေါ့
။သူဟာဒီပားကိုပြောင်းရွှေ့နေထိုင်မှုပြင်ဆင်ဆောင်ရွက်နေသူတူဖြစ်ပြီးတော့သူမရွှေ့ပြောင်းခင်ချိန်မှာအခုလိုဖြက်စီးခံခဲ့ရတာလို့ဆိုပါတယ်
။ဟုတ်တယ်လေညီမရဲ့ဒီအိမ်ပေါ်မှာ250ကျော်နေလာခဲ့ပြီ။မီတာကမီတာလည်းရှိတယ်ကွာ။250ဆိုမြေးတွေတောင်ရနေပြီ။ဒီဟာဘုချင်းညာမှာဖြက်သိမ်းနေဆိုတာဟာဖြက်ခိုင်းနေဆိုတာဟာလူခွေချိုးပေါက်တာပဲဗောအတူတူပဲလေသူကဖြက်ဆိုတော့ခေါင်းနဲ့ပြောဖြက်ပြီးလိုက်တာလေဒီအိမ်လေးဖြစ်ဖို့အတွက်ကြိုးစားထားတဲ့အချိန်နေလာတဲ့ချိန်ကာလတွေနဲ့တွေ့ပဲကြည့်ပေါ့ဘာပဲဖြစ်ဖြစ်ဘယ်လိုကဂျင်းနဲ့နိုင်မလို့
2021ခုနှစ်နှစ်ကုန်ပိုင်းမှာတော့စစ်ကောင်စီကမန္တလေးတိုင်းကကျူးကျော်ရည်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်တစ်စောင်ကိုထုတ်ခဲ့ပါတယ်ကျူးကျော်လိုပဲခေါ်တရားမဝင်နေထိုင်သူလိုပဲဆိုဆို သူတို့တွေဟာဆင်းရဲထုတ်တဲ့သူတွေဖြစ်ပြီးတော့သူတို့မပိုင်တဲ့မြေပေါ်မှာဖြစ်တယ်လို့ဆောက်ထားတဲ့တဲတွေနဲ့နေနေကြရတာပါ။အဲဒီစားထဲမှာမန္တလေးမြို့က6မြို့နယ်မှာရှင်လေးရေလုံမှာဖြစ်ပြီးတော့မြမမီးရထားပိုင်မြေပါဝင်အစိုးရဌာနဆိုင်ရာနယ်မြေနဲ့ပုဂ္ဂလိကပိုင်မြေတွေမှာလှုပ်ဆောင်မှာဖြစ်တယ်လို့ပါရှိပါတယ်။အဲဒီထုတ်ပြန်ချက်ထွက်ရှိလာပြီးအစပိုင်းကာလတွေမှာကျူးလို့သတ်မှတ်ထားတဲ့သူတွေကိုနေရာဒေသပေါ်မူတည်ပြီးရပ်ပိုင်းလာပိုင်းအချိန်နှဲငယ်ပေးပြီးတော့ရွှေပြောင်းမှုသတိပေးမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ချက်ချင်းလာပြီးဖျက်ဆီးရမျိုးတွေကိုပြုလုပ်နေကြတာဖြစ်ပါတယ်။ဒီလိုနေရာဖယ်ပေးရတဲ့အတွက်ရော်ကြီးဆိုတာလည်းမရရှိသလိုသူတို့ဘယ်ကိုပြောင်းရွှေ့ပြီးနေထိုင်ရမယ်ဆိုတာကိုလည်းဘယ်တာဝန်ရှိသူကမှလမ်းညွှန်ချက်ပေးတာမျိုးလည်းမရှိပါဘူး။ချမ်းမြသာစီပြည်ကြီးတကောင်အမရပူရမြင့်ငယ်စားတဲ့မျိုးတွေကအဝေးပြေးကားလမ်းမကြီးပေမိရထားလမ်းပေနဲ့မြေကန်တွေရဲ့ပေးမှရှိတဲ့နေအိမ်ရပေါင်းများစွာဖျက်ဆီးခံခဲ့ရပါတယ်။အိမ်တွေအပြင်အဲ့ဒီနေရာမှာရှိနေတဲ့လူမှုတင်းဖွဲ့တွေရဲ့ယုံတွေကိုပါဖျက်ဆီးခံခဲ့ရတာပါ။လက်ရှိအချိန်ဒီဆိုရင်မန္တလေးတိုင်းကနေအိမ်ပေါင်း 3,000 နီးပါးအထိဖြိုဖျက်ခံထားရပြီလို့မိရတွေမှဖော်ပြထားတဲ့သတင်းချက်လက်တွေရသိရပါတယ်။အိမ်တွေကိုဖျက်ဖို့အတွက်မြို့နယ်နဲ့ထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေမိသက်ရဲနဲ့စစ်သားအင်အားတွေကိုပါတုံ့ပြန်ရှင်းလင်းရေးလုပ်ခဲ့တာပါ။အဲ့ဒီရှင်းလင်းရေးမှာဥဆောင်ပါဝင်ခဲ့သူအနည်းဆုံးတယောက်လောက်ကတော့တော်လှန်ရေးအဖွဲ့ရဲ့တနက်နယ်ပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပါတယ်။အိမ်ချမ်းမြေမှုခင်းတွေကိုအဓိကထားကင်တွယ်ဖြည့်ရှင်းလေးရှိတဲ့တရားလွတ်တော်ရှင်တွေတူဖြစ်တဲ့ဒေါ်သူစာကတော့ဒုအတန်ကိုခုလိုပြောပါတယ်။
ညီညာနဲ့ပတ်သက်ပြီးတော့အထောက်အထားမရှိတဲ့ကြေညာမျိုးတွေပေါ့နော်ဒီလိုကြေညာမျိုးတွေလည်းကျမတို့ကဒီလိုမျိုးဧရိယာတွေမျိုးအထူးသဖြင့်ဒီလိုမျိုးနဲ့မျိုးနစ်ပယ်ဧရိယာနဲ့ကြီးွာအဆက်နေရာတွေမှာဒါမျိုးတွေရှိတဲ့ပေါ့နော်အဲ့တော့ဒီလိုမျိုးတွေဆိုလို့ရှိရင်လည်းကျမတို့ကဟိုအားလုံးကိုဒဇန်းတစားတွေပေါ့နော်ကျူးဆိုပြီးတော့ဒီလိုမျိုးသတ်မှတ်လို့တော့မရအောင်ပေါ့နော်ဥမာသူတို့ဒီမြေပေါ်မှာမြေပေါ်မှာဟိုကပေါ့နေထိုင်တာဘလောက်ကြာပြီလဲပေါ့နော်အဲ့လိုမျိုးသူကနှင်ထုတ်ချင်တယ်ပေါ့နော်ဒီ evision ပေါ့နှင်ထုတ်ချင်တယ်ဆိုရင်တော့ပဲသူကမြို့နဲ့ကြီးရွာမြေယာလက်ဆွဲဥပဒေအရသူက notice စာပေးတာတော့ဘာလို့ဒီလိုလုပ်ပြီးမှနှင်ထုတ်လို့ရတယ်ပေါ့နော်ဒါကကျွန်တော်တို့ကအထောက်အထားမရှိတဲ့မြေတွေပေါ့ဒီဟိုပုဂ္ဂလိကဆိုင်ရာအထောက်အထားမရှိတဲ့မြေတွေပေါ့နော်အဲပုံမှန်အဖြစ်ဆိုရင်တော့ကျွန်တော်တို့ကဒီလိုဟိုဒီလိုမြေတွေပေါ့နော်ဟို government disposal land လို့ကျမတို့ပြောကြတယ်ဒီအစိုးရကစီမံခန့်ခွဲခွင့်ရှိတဲ့မြေတွေပေါ်မှာအစာအုပ်တွေစောက်ပြီးတော့ကျမတို့နေထိုင်ကြတယ်ပေါ့နော်ဥမာအိမ်တွေဆိုင်တွေပေါ့ဒီလိုအစာအုပ်တွေစောက်ပြီးတော့နေထိုင်ကြတယ်ဆိုရင်တောင်မှပဲကျမတို့ကဒီလိုမျိုးနှင်ထုတ်တော့မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလိုနှင်ထုတ်ရမယ်လုံထုံးလုံးကြီးရှိရယ်အယူခံတဲ့အယူခံရတဲ့ process တွေရှိရယ်လုပ်ငန်းစဉ်တွေရှိပေါ့နော်ဒါတွေကိုစနစ်တကျလုတ်ပြီးမှဒီအစာအုပ်တွေကိုဖြတ်သိမ်းတာပေါ့နော်လုတ်ရမယ်ပေါ့
မန္တလေးလိုပဲပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမှာလဲလှိုင်းတာယာမြို့နယ်ကရန်ကုန်ပသိမ်အဝေးပြေးလမ်းတစ်လျှောက်မှာရှိတဲ့နေအိမ်တစ်ထောင်ကျော်လဲဖယ်ရှားခံခဲ့ရပါသေးတယ်လူနေအိမ်တွေကိုအစင်ကျင်မဲ့ဖျက်ဆီးပစ်တာဟာအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းကိုဖောက်ဖျက်ရာကြပါတယ်လို့ခွင့်ရင်ကျင်ညာစာတမ်းအပိုင်း၁၂မှာတော့ပစ္စည်းဥစ္စာနေအတိုင်းဝန်းနဲ့ပတ်သက်ပြီးညီသူမမိမိရဲ့မိသားစုကိုတော့၎င်းမိမိရဲ့နေအတိုင်းဝန်းကိုတော့၎င်းဥပဒေအရမဟုတ်တော့ဝင်ရောက်ဆွတ်ဖက်ခြင်းမခံရစေရလို့ပြဋ္ဌာန်းထားပါတယ်။ဒီလိုဝင်ရောက်ဆွတ်ဖက်တာခံရသူတိုင်းဟာဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ကျင်ညာစာတမ်းမှာပါရှိပါတယ်။မန္တလေးမှာအိမ်ယာမဲ့ကျူးကျော်တွေကိုဖြည့်ရှင်းပေးဖို့အတွက်2017ကနေ2016ခုနှစ်အထိအုပ်ချုပ်ခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမန္တလေးမြို့တော်စီမံတာယာရေးကော်မတီကအိမ်ယာစီမံကိန်း၃ခုကိုဖော်ဆောင်ခဲ့ပါတယ်။စပယ်နှင်းစီကန်းကော်လိုခေါ်တဲ့အဲ့ဒီအိမ်ယာတွေမှာအရာတွေမြကန်းပေးကအိမ်တွေကိုဖယ်ရှားခံရတဲ့ကျူးကျော်နေထိုင်သူတွေကိုဦးစားပေးငှားရမ်းခဲ့ပါတယ်။တလောက်ကိုကျပ်3000နှုန်းနဲ့ငှားရမ်းနေထိုင်ခွင့်ပြုခဲ့တာပါ။ဦးသိန်းစိန်အစိုးရပြည် NLD အစိုးရလက်ထက်မှာကျူးကျော်တွေကိုရှင်းလင်းမှုပြုလုပ်ခဲ့ပေမဲ့အမှန်တကယ်နေထိုင်စရာမရှိသူများကိုစီပင်တရားရေးကော်မတီပိုင်းအငှားအိမ်ယာတွေမှာနေထိုင်ရန်စီစဉ်ပေးမယ်ဆိုတဲ့ကြံလန့်ချက်ကိုပြုလုပ်ခဲ့ပေမဲ့အများစုကလက်မခံကြဘူးလို့ ERI သတင်းဌာနကဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ဖယ်ရှားခံရသူတချို့ဟာဆွေမျိုးတွေရဲ့အိမ်မှာနေထိုင်ကြသလိုအိမ်ငှားနေထိုင်ကြသူတွေလည်းရှိနေပါတယ်။တချို့ကလည်းနေတွေမှာပြောင်းရွှေ့နေထိုင်ကြပါတယ်။ကျူးကျော်တွေကိုဖိအားပေးဖယ်ရှားတာဟာဥပဒေကြောင့်ရကြည့်မယ်ဆိုရင်လည်းလုံးဝမှားယွင်းနေတယ်လို့ဒေါ်သူစာကဆိုပါတယ်
ဘာမီပဲဖြစ်ဖြစ်ဒီလိုဘူရူဇာနဲ့ရှင်းတယ်ဆိုတာကတော့ဒါဥပဒေကြောင့်ရဘူရူဇာနဲ့ထိုးပြီးတော့ဖြိုချတယ်ဖြည့်ဆည်းရဆိုတာကတော့ဒါဥပဒေကြောင့်ရလုံးဝမှားယွင်းနေတယ်နိုင်ငံချင်းမရှိဘူးပေါ့နော
်ညငယ်ကအမြင်မဖော်လို့တဲ့သတင်းရင်းမြစ်ကတော့ဖယ်ရှားခံရတာကိုအခုလုံးပြောလာပါတော့တယ
်အခုချိန်မှာတော့ဘာမှလည်းမပြောနိုင်ဘူးဘာမှလည်းမလုပ်နိုင်ဘူးသူပြောတာပဲခေါင်းကိုခံနေရတယ်သဘောမှဖြစ်နေတယ်အရင်ရှိနေသေးရဲ့တော့မြန်မာပြည်ကတော့မြန်မာပြည်မှာရှိနေတဲ့ပြည်သူတွေကတော့အကုန်လုံးသာဝန်ရေးချမ်းမရေးနောက်ပြီးဘယ်အနေရဲ့အများကြီးဆိုရင်ညမှာအများကြီးကြောက်လန့်နေတာနောက်ပြီးတော့ကျွန်တော်လူချင်းနဲ့လူခွင့်ရေးဆိုတဲ့အရာဆိုတာလည်းပဲအဲ့နေရာမှာမှန်းအောင်ပြမှာမဟုတ်အဲ့ကြောင့်မလို့ဒီစိတ်အာဏာရှင်စနစ်ကိုအမြန်ဆုံးကြာဆုံးပါစေဗျာအမြန်ဆုံးကြာဆုံးပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့တန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအရှိန်တွေကြောင့်အတန်တချို့ကိုပြောင်းလဲထားသလိုနာမည်တွေကိုမဖော်ပြထားပါဘူးတို့အတန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာအပြင်တို့အတန် Facebook စာမျက်နှာ SoundCloud YouTube အန်ဂျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier Myanmar နဲ့ Foundation ရှိဝင်တဲ့တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်ဒို့တဲ့အစီအစဉ်ကိုနားဆင်လို့ရတဲ့အတွက်ကျေးဇူးအကျဉ်းသိရှိပါရရှင
်စစ်ကောင်စီချူချော်ရှင်လင်းအကြောင်းဥယျာဉ်မဲ့ဘဝတွေအကြောင်းဒို့တဲ့အစီအစဉ်မှာနားဆင်ကြရတာပါအခုတော့ဒီမိုကရေစီလူ့ခွင့်ရဲ့ခက်ပြိုင်ကဘာအပတ်စဉ်ကဏ္ဍပါဒီမိုကရေစီနဲ့လူ့ခွင့်ရဲ့အကြောင်းပြောမယ်ဆိုရင်ဒုတိယကဘာစစ်မတိုင်မီတဲ့ကဆက်ဆက်ပါလာတာကကွန်မြူနစ်ဝါဒပါမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရောဒီလဝဲဝါဒရဲ့အခန့်ကဏ္ဍဘလို့ရေးပါခဲ့တာကိုစာရေးဆရာကျော်ဝင်းရဲ့ဥတ္တမောင်တန်းဆွေးနွေးထားပါတယ်အပိုင်းတစ်ကိုနားဆင်ကြည့်ရှုအောင်ပ
ါဒီမိုကရေစီနဲ့လူ့ခွင့်ရေးအကြောင်းပြောကြတော့မယ်ဆိုရင်ဒုတိယမဆင်မတိုင်ပြီခရဲကဆက်ဆက်ပါလာတဲ့အကြောင်းအရာတစ်ရက်ကတော့ကွန်မြူနစ်ဝါဒပဲဖြစ်ပါတယ်ကွန်မြူနစ်ဝါဒရဲ့အတဲကျကြောင်းဘာသာပြန်စောက်တော့မှာမြန်မာပြည်သက်တထက်ကိုအခုရောက်ရှိလာပါပြီ။မွေးစာရေးသူကတော့ Oxford တက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါ်မောက်ခဖြစ်ပြီးစာအုပ်ရေးတဲ့အခါမှာ Archie Brown လို့သုံးလုံးပေမဲ့နာမည်ရင်းက Archibald Howard Brown ဖြစ်ပါတယ်။ဘာသာပြန်သူကတော့ဆရာကျော်ဝင်းပါ။ဒီကနေ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခရီးမှာလက်ဝဲဝါဒရဲ့အခန့်ကဏ္ဍဘလို့ရေးပါခဲ့တယ်လဲဆိုတဲ့အကြောင်းကိုကျွန်တော်တို့ဆွေးနွေးကြပါပါ။ဆရာကျော်ဝင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။မင်္ဂလာပါကိုကျော်ဝင်း။နေကောင်းတယ်နော်။မင်္ဂလ
ာပါ။ဟာနေကောင်းပါ
။စာအုပ်ရဲ့နာမည်က The Rise and Fall of Communism ပေါ့နော်။ကွန်မြူနစ်ဝါဒရဲ့အတက်နဲ့အကျပေါ့။ဆိုတော့စာအုပ်ခေါင်းစဉ်ကစာအုပ်အကြောင်းလေးကိုတော့ပြောထားပြီးပါပြီ။ဒါပေမဲ့စာအုပ်အကြောင်းလေးကိုအကျဉ်းများပြောပြီးတော့ဒီစာအုပ်ကိုဘာကြောင့်ကိုကျော်ဝင်းကဘာသာပြန်မှုရွေးချယ်ရတယ်လဲဆိုတာလေးပြောပြပေးပါ
စာအုပ်အကြောင်းကတော့ဒီခေါင်းစဉ်မှာပါတဲ့အတိုင်းပါပဲเนาะကွန်မြူနစ်ဝါဒရဲ့အစပေါ့အဲ့ဒီအစကနေပြီးနောက်ဆုံးဥရောပမှာကွန်မြူနစ်ဝါဒပြိုကွဲသွားပြီးအချိန်ပေါ့အဲ့ဒီဖြစ်စဉ်ကြီးတစ်ခုပေါ့သူတုတေသနအမြင်နဲ့ပြီးဟောတာလဲစာအုပ်ပါဘာကြောင့်ဒါကိုဘာသာပြန်ရလဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ခေတ်တနိုင်ငံတမိုင်းပေါ့နော်အဲ့ဒီတမိုင်းက1300ကျော်ရေတော့ဘုံကစတယ်လို့ယူဆရပါအဲ့တော့တော့အပြည့်ရေတော့ပုံနဲ့ရှေ့ပိုင်းကြတော့လေအတွေးခေါ်ရပြင်ဆင်ပေးတာနဂနီစာပေတိတဲ့အတိုင်းပဲနဂနီစာပေဆိုတာကတော့မတ်စွာလာလှူရှာမှုကိုစလိုက်တဲ့လှူရှာမှုအဲ့ဒီတော့ကျွန်တော်တို့နိုင်ငံရဲ့ပမိုင်းမှာခေါင်းဆောင်တွေရောစာရေးဆရာတွေရောနောက်ဆုံးကျွန်တော်တို့လူတွေရောတမန်လူတွေရောတော်တော်များများကမတ်စွာလာကိုယုံယုံကြည်ကြည်နဲ့အဲ့ဒီနည်းနဲ့အကောင့်ထဲပို့ခဲ့ကြတာများမယ်ထင်ပါအဲ့တော့ကျွန်တော်တို့ရေယုံကြည်နဲ့လုပ်ခဲ့တဲ့ဘတ်စွာလာဘူးပညာရှင်တယောက်ကဘယ်လိုမြင်လဲဆိုတာကျွန်တော်တို့လက်ခံပြီးဖြစ်စေလက်မခံပြီးဖြစ်စေသိထားတဲ့ချက်တွေဒီစာအုပ်ကိုကြိုးစားပြီးသာပြန်လိုက်တာဒီလောက်ပ
ါဟုတ်ကဲ့ဒီစာအုပ်ကိုဖတ်တော့ဘာများထူးထူးခြားခြားမသိသေးတာကိုသိရတယ
်ကျွန်တော်တို့ငယ်ငယ်ကဖတ်ခဲ့တာကတော့ညာတော်အဖြစ်မြန်မာစာပေလောကမှာထင်ရှားတဲ့လက်ဝဲစာရေးဆရာကြီးတွေအစာတွေဖတ်ခဲ့ရအဲ့ဒါတွေကိုဖတ်ရင်လည်းကျွန်တော်တို့သိကြိုက်သိဆွဲလန်းသွား ကဲဒါကဗမာပြည်မှာသူနဲ့နှိုင်းရှင်ဖက်စရာလက်ရစာပေဆိုတာကျွန်တော်အမြင်အရကျွန်တော်တိတ်ပြီးတော့ပုံဝင်လည်းမရှိလားအခုနောက်ပိုင်းမှာလည်းလည်းပါပါပေါ်လာတာရှိတယ်အခုလည်းပြောရင်နောက်ပိုင်းမှာလက်ရစာပေကိုကျွန်တော်တဦးချင်းရတိတ်အချင်းမကြီးတော့သူဖြစ်ပြီးလက်ဝဲပဲတစ်ဖက်လားသဘောကျလာတယ်ဒါမှကျွန်တော်တို့ရဲ့အားနဲ့ကြက်ကဒါလည်းနောက်ပိုင်းမှာတိတာပါနှိုင်းရှင်စဉ်းစားရတာကိုကွန်ပျူတာ Frederick E. S. Harry saw two late doma, General Senna Yarin to Bamiya Yala. Harry no Paimaro, Commodus and Niku. A young guy, you did a new name, we've been sunset the Saudi, and the same one. Kusauga, Elo Saudi, the Mato Power. Tajamu General Yen T. Tararin, and Dodomia Sanjent, Woman Buyan, General Sagan, and Nation, and Sukan General Kowski, Bastain, who's a popular one with theater that I've promoting on your social media, Peter Avoya. Demet again, literary general, the Bastain who calls the Giluna, but the Pegas and Lavia, the sheep, that the chip. Now, Linden and Kibian, okay, Black Law Solution, like General Poggy, the man in the theater, and Michigan in the theater, they get literature from the whole. The Chas and Lavia in the Aishi, now by Miai Poggy, the Luri, and a general in theater and in it. Sanjin Betty, I don't know, theater, and Daria, Mala, Mala, sort of, who was in Nagia. Babe, you know, theater in it, or to know, well, ready to know, and Twila, and I don't know, so who sing.
Okay. Disaugo Guardian Drenza Giga, Doctor de Kama, Shempia date, a chelletiga, Yani de Sure the Bob Pio Body. Ero Piatangere Kesar, Langa Kesari, ma. A genoa, Tonoluma Tigera. Pamia Putin, Disauga, Uma, Hungary, a Yakino, not General Poland, a Yakino, a Sashi de Piembo.
Romia. ကျွန်တော်တို့ကိုယ်တိုင်ကလည်းလေ့လာရင်မပြည့်စုံတာလည်းဖြစ်ပါလိမ့်မယ်ကျွန်တော်တို့မသိရတာလေပေါ့ကျွန်တော်တို့သိတာလည်းတစ်ဖက်ပေါ့ဗျလက်ဝဲမှန်ပြောင်းတစ်ဖက်တည်းနဲ့သိရတာအဲ့တော့တခြားဖြစ်ရတဲ့ကြာကျွန်တော်တို့သိလက်လမ်းမှန်ကိုအခုတော့ဒီစာအုပ်မှာကြာတော့တခြားလက်ဝဲမှန်ပြောင်းတစ်ခုတည်းပေါ့ကနေမှန်ပြောင်းစုံနဲ့ကြည့်ရအောင်သွားတွေ့အထူးသဖြင့်ဟန်ဂရီရေးခင်းပေါ့အစိမ့ င်ကြောင်းသားတွေပါလူကမနဲ့ပါသူတို့တွေကတကယ်တမ်းပြောလို့ရှင်ကွန်မတီတွေလည်းအားလုံးကကွန်မတီစမတိုက်တာတွေကွန်မတီပါတီဝင်တွေတချို့နာဂီတို့ဆိုတာကွန်မတီပါတီရဲ့ထိပ်တန်းကောင်းဆောင်တယောက်ဒါပေမဲ့သူတို့ကစတာလင်ဝါဒကိုသိမကြိုက်ဘူးအဲ့တော့ကိုတိုင်းပြည်နယ်ကဲ့ညီမဲ့ပုံစံတစ်ခုကိုသူတို့ရှာကြတယ်အဲလွယ်လွယ်ပြောရင်တော့သူကကွန်မတီဝါဒတွေပေါ့နော်ပြုပြင်ပြောင်းလဲရေးသမားတွေကိုကွန်မတီဝါဒပေါင်းနေ
တာတီတိုးလို့လို့နော
်ဟုတ်တယ်အဲ့ဒီတို့သဘောမျိုးပြီးတော့ဥပဒေတွင်တိုက်ပွဲပဲယုံကြည်တဲ့လူတွေပေါ့ဒါပေမဲ့တစ်ဖက်ကအကြံပရန်းကန်တူလိုက်တဲ့အခါကျတော့သူတို့ကအော်တိုမက်တစ်လက်နက်ကန်တူလိုက်တဲ့သမားဖြစ်သွားဒါကကျွန်တော်တို့သိပြီးတော့ဂယုမဆိုင်ပြီးတဲ့အချက်ပေါ့အဲ့ဒီကနေကျွန်တော်တို့ဘာတွေစဉ်းစားမိလဲဆိုတော့နောက်ပိုင်းမှာတာဝန်ရှိတဲ့အစိုးရအနေနဲ့တိုင်းပြည်မှာဖြစ်လာတဲ့လှုပ်ရှားမှုတွေဒီလိုကိစ္စမျိုးတွေပေါ်လာတိုင်းအင်အားသုံးမဖြည့်ရှင်းမိဘူးလို့ပါပေါ့အင်အားသုံးဖြည့်ရှင်းပြီးရင်တော့ရိုးရိုးသားသားဥပဒေပေါင်းပြောမှလုံနေတဲ့သူတွေကိုအော်တိုမက်တစ်တောထဲတွန်းပို့လိုက်လို့ဖြစ်သွားတယ်ဖြည့်ရှင်းဟာသိခက်တဲ့ပြဿနာတွေပေါ်လာမယ်ထင်တယ်မှတ်ကလေးတွေကတော့စဉ်းစားရရတယ်အဲ့လိုစဉ်းစားရရတယ်ဒီအင်္ဂလိပ်တစ်ခုတည်းမကောက်ဘူးဗျအများကြီးရှိခိုင်ချောက်တော့ဒါတွေပြောသိကြပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဟိုစောပိုင်းမှာကိုကျော်ဝင်းဘာသာပြန်ရတဲ့အကြောင်းကိုပြောတဲ့အခါမှာလဲထောက်တော့အပြည့်ရေတော်ပေါ်ကစပြီးမြန်မာနိုင်ငံရေးပေါ့နော်ဆိုတော့လဝဲဝါဒပေါ်မြန်မာနိုင်ငံကတိမ့်ညွတ်လာခဲ့တာကမြန်မာနိုင်ငံရေးဒလိနိုင်ငံကိုဘယ်လိုပတ်သက်နေမယ်လို့ထင်လဲ။
ကျွန်တော်တို့မြန်မာနိုင်ငံရေးဒလိပြောကြတာပေါ့ဗျာ။အဲ့ဒါကတော့ကျွန်တော်အဓိကပြောတာတော့ဒေါက်တာမောင်မောင်ကြီးရဲ့အစအုပ်ထဲကပေါ့နော်။ဘာမှ political values နဲ့စာအုပ်ထဲထုတ်ထုတ်ပြောမှာ။အမြန်မာနိုင်ငံရေးဒလိမှာသူကစံချံပဲလို့ပြောနိုင်တဲ့အယူဆနှစ်ရအပြန်ရှိတယ်ဗျ။ပထမအယူဆကတော့ apolitics ပေါ့လေနိုင်ငံရေးနဲ့ဝေးဝေးနေခြင်းနဲ့ delay ပေါ့အဲ့ဒီ delay မှာကိုခွဲပြောရင်နှစ်မျိုးရှိတယ်တစ်ခုကအချင်းကြီးလေးစားလို့နိုင်ငံရေးနဲ့ဝေးဝေးနေတယ်နိုင်ငံရေးဆိုတာဖုံးကြီးတဲ့ပညာတွေပညာတတ်တဲ့နိုင်ငံရေးသမားတွေရအလို့ငါတို့လိုတော်သားတွေနဲ့ဘာမှမဆိုင်ဘူးလို့လူလူကထင်ထားတယ် အဲ့တော့နိုင်အချင်းကြီးလေးစားမှုနဲ့နိုင်ငံရေးကိုဝေဝင်းနေကြတာဒါတမျိုးနောက်တစ်မျိုးကြောက်လို့နိုင်ငံရေးလိုရင်အန္တရာယ်ကြီးတယ်ဒါကြောင့်မို့လို့ဝေဝင်းနေကြတာကြောက်လို့အဲ့တော့ကြောက်လို့ပဲဖြစ်ဖြစ်အချင်းကြီးလို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ဝေဝင်းနေကြတာအဲ့ဒါဒီမိုကရေစီနဲ့တိုက်မလို့တစ်ချက်နောက်တစ်ချက်ကြဘလောက်ပဲဝေဝင်းနေကြနေကြမလွဲတာလို့နိုင်ငံရေးလိုရမည်ဆိုရင any radical center ga ba ne twa ni ne so ga bus wa da ne tu ni jet di to to shi ye chano a the sait di ko ma byo lo ba a lo tu ni jet di shi ni lo chano ru ye nang ei de li ye bus wa da ye ma tu ni jet to to mya mya shi de a twa a bus wa da ga chano ru nang ga ma po bi swa swa mya mya phit twa da lu chan ma naw to khu ga ro democracy ye democracy ne patat lu byo ya ro shi ye chano ru nang ga ne kan su de byo wa ma la kan kaung de be byo wa ma ma ti သူများရဲ့လက်အောက်ခံကိုလိုနီဘဝရောက်မှာနိုင်ငံခြားအတွေးခေါ်ယူဆတွေကိုကျွန်တော်တို့နားလည်ခွင့်ရတယ်။အပထမအဦးဆုံးကျွန်တော်တို့စတီတွေ့ရတာဒီမိုကရေစီပဲ။ဒီနေ့ဒီကမ္ဘာကသဘောကျနေတဲ့ဒီမိုကရေစီကျွန်တော်စတီတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ကမကြိုက်ခဲ့။မကြိုက်တာလည်းမကြိုက်တဲ့သူတွေကိုအပြစ်တင်လို့မရဘူး။ဘာလို့လဲဆိုတော့ဒီယူဆကိုယူလာတာကကိုယ်တိုင်းပြည်ကိုကိုလိုနီလုပ်လိုက်တ ပြင်းကတည်းကပုံဖြတ်ထားတဲ့ဒီမိုကရေစီဖြစ်နေတယ်အဲ့ဒီအချက်ကြောင့်ကျွန်တော်တို့ကဒီမိုကရေစီကိုတိတ်မကြိုက်ခဲ့အကျွန်တော်တို့ကဘာကြိုက်လဲဆိုတော့အကျန်းဖက်ဝါတာအခုကဘာအော်ရောလန်နဲ့အကျန်းဖက်ဝါတာကျွန်တော်တို့ကကြိုက်ခဲ့အဲ့ဒီတော့ဆိုရင်ကျွန်တော်တို့ဘူးသင်းတွေခေတ်စားတယ်အစိုးရနဲ့ဆက်ဆံရဆိုတာခေတ်စားတယ်နောက်ပိုင်းဒီအိုင်ယာလန်တော်လိုင်းသမားတွေဆိုတာကျွန်တော်တို အဲ့ဒီတော့ကွက်လဟာလာတခုဆိုဘယ်လောက်ထိပြောလဲဆိုဟစ်တလာဆိုတာသူများမဟုတ်ဘူးဒီစัจ္ကြမင်းလေးကိုတုတ်တန်လိုက်တော့ဘိုးဘိုးအောင်ကဂျဲသွားတယ်ဘိုးဘိုးအောင်ကအခုဟစ်တလာဟစ်တလာကိုနန်းနိုင်ငံခြားကိုပို့လိုက်တော့ဂျာမနီမှာဟစ်တလာနေနဲ့ပေါ်လာတယ်ဆိုပြီးတော့ဟစ်တလာဒီမှာစัจ္ကြမင်းလေးလိုလိုပေါ့ကွက်လဟာလာတွေပေါ့အဲ့တော့ဘယ်လောက်ထိကျွန်တော်တို့ကြိုက်လဲဆိုတော့တစ် get. Pusura, democracy, you tea soap be met. Chanchi be met. Galataku, eat on your theme, she get. Or Chola Meso, General Nanga, eat the lay, eh? Now be your Maxwara, Ramumu, eh? Now be democracy. They be your Yamato and I mean, they don't judge on you, General Dandia. A cool old chit in a Jonga and the General Nobenson army.
Okay. ကိုကျွန်တော်ဝင်းကကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့တို့လည်းရပြီးတဲ့နောက်မှာနော်တက်ကိုကနိုင်ငံရေးနဲ့မပတ်သက်တဲ့တက်ပြီးတော့ဖြစ်ရမယ်ဆိုပြီးတော့ကြိုးစားခဲ့ကြတယ်ဒါပိုလဲရလက်ထက်မှာထင်ပါတယ်ဆိုတော့ဘာကြောင့်အခက်အခဲတွေကြုံရတယ်တမိုင်းကြောင်းရောကိုကျွန်တော်ဝင်းဘယ်လိုထင်လဲဒီမေကွန်းလင်းကတော့ဒုတိယပိုင်းမှာဆက်လက ပြသွားခဲ့တဲ့သူကတော့စာရေးဆရာကျော်ဝင်းပါကျွန်တော်တမောင်ဆန်းပါ
ဒီမိုကရေစီနဲ့လက်ဝဲဝါဒကိုဥတ္တမောင်တန်ရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာကဏ္ဍမှာဆွေးနွေးကြတာပါမချခင်တပတ်အတွင်းသတင်းတွေလာဖို့ရှိနေပါသေးတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA American တန်ရဲ့စနေညသတင်းတွေကိုဆက်လွှင့်နေပါတယ်။တပတ်အတွင်းထိတဲ့ရောက်နိုင်ငံကသတင်းတွေမတိုင်ခင်အခုတော့တပတ်အတွင်းထိတဲ့ရောက်မြန်မာသတင်းပါ။မြန်မာနိုင်ငံမှာဘူပန်ကဈေးကွက်ထဲကိုဒေါ်လာသန်း200ထောက်ပံ့ပေးမယ်လို့ထုတ်ပြန်ပြီးစီစေးအနေငယ်တော့စကြလာပါတယ်။ဒါပေမဲ့တက်လိုက်ကြလိုက်ဖြစ်နိုင်ခြေလည်းရှိနေပါတယ်။ Now, NLD လက်ထက် KNP နဲ့အစိုးရဝန်ကြီး၃နဲ့လူရဲစေအကျဉ်းသားတချို့ပြန်လည်လာကြပါတယ်။နောက်မလေးရှားကလွဲလို့တခြားအာဆီယံနိုင်ငံတွေကိုစစ်ကောင်စီကပြည်ဝင်ခွင့်ကင်းလွတ်ခွင့်ပေးထားပါတယ်။ဒီသတင်းတွေကိုနားလောင်တဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာငွေကြေးနဲ့ကုန်စည်နှုန်းမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာဈေးကွက်ထဲအမေရိကန်ဒေါ်လာတန်းနေရာဖြစ်တင်းထောက်ပံ့ပေးမယ်လို့ပဟိုဘဏ်ကကြေညာလိုက်ပြီးတော့နောက်တစ်နေ့စက်တင်ဘာ၁ရက်မှာဓာတ်ဆီဈေးနဲ့ဒီဇယ်ဆီဈေးတွေအနည်းငယ်ပြန်ကျသွားပါတယ်။တရွေမဟုတ်တဲ့ပြင်ပဈေးကွက်မှာတစ်ကြက်တားကိုကျပ်35တင်းအထိရောက်နေတဲ့ရွှေဈေးကလည်း33တင်းကိုပြန်ဆင်လာပါတယ်။အခြေခံကုန်စည်စင်းနှုန်းကြီးမြင့်လာမှုကိုတက်တာစေဖို့အခုလိုအမေရိကန်ဒေါ်လာတန်းနေရာကိုပြည်ရင်းပန်တွေကတဆင့်ဈေးကွက်ထဲကိုထည့်ပေးမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာပါလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့အခုလိုရေရိုကုစားတဲ့နည်းလမ်းတွေကစီးပွားရေးကျဆင်းတာကိုတော့ကုစားနိုင်လိမ့်မယ်လို့မယူဆကြပါဘူးငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတက်နေတာကြံ့ငွေအပေါ်ယုံကြည်မှုတွေကျဆင်းလာတာတွေကနိုင်ငံရေးပြဿနာပေါ်အခြေခံမျိုးဖြစ်လာတာလို့စီးပွားရေးလှစ်လာသုံးသပ်သူဦးငင်းစေက VOA ကိုပြောပါတယ်
။ဒါနဲ့ခေါင်းကြီးဖြစ်တာနဲ့စားလို့ဒီဟာကဒီတော့ဆက်ဆက်ဆက်ဆက်တက်ဖြစ်လာတာပေါ့။နောက်တစ်ခုကတော့နိုင်ငံရေးပြည်ပြည်နဲ့ပြည်ပသာအချင်းချင်းနဲ့စိတ်ဝင်ဖို့ဖြစ်စီတယ်ပေါ့။အဲ့တော့တချို့နေကဘယ်လိုဖြစ်လာလဲဆိုတော့ဒီကျွန်တော်တို့ရဲ့စီးပွားရေးစနစ်ကလည်းဒါပြည်ပြည်ဖြစ်တဲ့အနေထားတော့ခုဖြစ်ပါလို့ပေါ့လေ။ဒါတော့ဘလူးမွာရာနဲ့ဘလူးပုံစံနဲ့မှာကျွန်တော်ဆောက်လို့ရှိကြမှာတော့မဖြစ်နိုင်ဘူးကျွန်တော်သုံးသပ်တယ်ပေါ့ဒီတော့ကျွန်တော်ဖြေရတယ်လို့ဒီဝိုင်းစနစ်ကမရှိဘူးကျွန်တော်နိုင်ငံရေးပြဿနာအဖြစ်အခြေခံဖြစ်နေပါလိမ့
်စားတော့ကုန်နေတာမကဘဲမိုဘိုင်းဖုန်းနဲ့လုပ်ငန်းသုံးပစ္စည်းတွေလိုနိုင်ငံသားကတင်သွင်းလာတဲ့ကုန်ပစ္စည်းစင်းနှုန်းတွေလည်းအထက်ဖက်ကိုပဲဦးတည်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်အမေရိကန်ဒေါ်လာအပအဝင်ပြည်ရင်းမှာအသုံးများတဲ့နိုင်ငံသားငွေကြေးတွေရဲ့ဈေးနှုန်းတွေဆက်တက်နေပြီးကျပ်ငွေတန်ဖိုးကတော့ဆက်ပြီးတော့ကျဆင်းနေတာပါ။ဘဟုဘဏ်ကသတ်မှတ်ထားတဲ့အမေရိကန်ဒေါ်လာတန်ဖိုးက2100ကျပ်ဖြစ်ပြီးပြင်ပကျပ်ရောင်းကျပ်ဝယ်ဈေးကွက်ထဲမှာတော့ကျပ်ရာပြင်းနေ့စက်တင်ဘာလ၁ရက်နေ့မှာဒေါ်လာကျပ်4000ဝန်းကျင်ရှိနေပါတယ်။လက်တွေ့အရောင်းဝယ်ဖြစ်တာကတော့အ ਨੇ အချင်းပဲရှိတယ်လို့ငွေကြေးလှဲလှယ်သူတွေကပြောပါတယ်။ထိုင်းငွေတစ်ပတ်ကိုကျပ်တရာအထက်မှာရှိနေပြီးတရုတ်ငွေကတော့180ယွမ်ကိုမြန်မာငွေကျပ်သိန်းရှိပါတယ်မြန်မာငွေကအကျဖက်ကိုဆက်သွားနေတဲ့အတွက်တရုတ်နယ်စပ်မှာမြန်မာငွေနဲ့တရုတ်ငွေလှဲလှယ်တာကိုအော်ကူလကိုမိုင်းကစားပြီးတော့ယာယီရပ်နှားထားတယ်လို့နယ်စပ်ငွေလဲလုပ်ငန်းရှင်တချို့ကပြောပါတယ်အခုလိုငွေလဲနှုန်းမတည်မငြိမ်ဖြစ်နေချိန်မှာအွန်လိုင်းကနေငွေအရောင်းအဝယ်လုပ်တာကိုမယုံကြည်ဘူးနဲ့ငွေကြေးကစားတဲ့ရောင်းဝယ်မှုတွေကိုနိုင်ငံခြားသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကမကြခင်ရက်ပိုင်းကပဲသတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ထားပါတယ
်။တစ်ဆက်ထဲမှာပဲဗိုလ်ဘဏ်ရဲ့ဩဂုတ်လ30ရက်နေ့ထုတ်ပြန်ချက်မှာတော့ပြည်ပရောက်မြန်မာတွေပြည်တွင်းကိုလွှဲပြောင်းပေးဖို့တဲ့လစာတွေပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ရောင်းချတာ AD လိုင်စင်ရဗန်တွေကိုလွှဲပြောင်းတာတွေ21ရက်အတွင်းလွတ်လွတ်လပ်လပ်လုပ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တဆင့်ဝယ်ယူထားတဲ့ကုမ္ပဏီတွေလူတွေအဖွဲ့အစည်းတွေအနေနဲ့တော့ထပ်ဆင့်ပြန်ရောင်းချတာမျိုးခွင့်မပြုဘူးလို့တမိထားပါတယ်။ကြက်ငွေတန်ဖိုးမကြုံစဘူးထိုးကြနေချင်းဘိုးဘန်းရဲ့နိုင်ငံသားငွေထိန်းချုပ်ရေးနောက်ထပ်ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။ဘန်ထဲမှာနိုင်ငံသားငွေထည့်ထားနိုင်တဲ့အချိန်ကာလကိုကန့်သတ်လိုက်တာဖြစ်ပြီးရောင်းချတဲ့အခါမှာလည်းဘိုးဘန်းရဲ့ရည်ညွှန်းငွေလဲနှုန်းအတိုင်းပဲရောင်းချရမှာဖြစ်တဲ့အတွက်ပြည်ပမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေအခက်တွေ့နိုင်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဘိုးဘန်းရဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်စီကွာဟနေတဲ့အတွက်တရင်သုံးပတ်အတွင်းအပိသက်ရောင်းချရရတဲ့အခါရောင်းချသူတွေနှစ်နာနိုင်တယ်ဆိုပြီးပြပမှာလှုပ်လှုပ်ကိုင်နေသူတွေကပြောဆိုကြပါတယ
်မြန်မာနိုင်ငံမှာ COVID-19 ကာလအလွန်ပြည်ဝင်ခွင့်ကန့်သတ်ချက်တွေကိုဖြေလျှော့ပေးနေပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေထက်ကမလေးရှားကလွဲလို့တန်တမန်အထူးနဲ့တန်မန်နိုင်ငံကူးလက်မှကိုင်ဆောင်ထားသူတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ကိလို့ခွင့်ပြန်ပေးမယ်လို့စစ်ကောင်စီမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ် Facebook ကတစင်ထုတ်ပြန်တဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မလေးရှားနိုင်ငံကလွဲလို့အခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကိုခွင့်ပြုမယ်လို့ဖော်ပြထားတာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအပေါ်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့နှစ်နိုင်ငံကြားအပြန်အလှန်ဝေဖန်မှုတွေပေါ်ပေါက်နေချိန်နဲ့ပြည်ဝင်ခွင့်ကင်းလွတ်ခွင့်ပြုတဲ့အစီအစဉ်ထဲမလေးရှားနိုင်ငံကိုခြံထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်မြန်မာနဲ့မလေးရှားနိုင်ငံကြားမှာပြည်ဝင်ခွင့်ကင်းလွတ်ခွင့်နဲ့ပတ်သက်လို့ဘယ်လိုတိကျသဘောတူညီချက်တွေရှိမရှိတိတိကျကျဖော်ပြမထားသလိုအခုလိုခြံလှန့်ထားတာဟာနိုင်ငံရေးအရာတမင်ခြံခဲ့တာဟောမဟုတ်တော့အတိအကျမသိရသေးပါဘူးအခြားအာဆီယံနိုင်ငံတွေထဲကလာရောက်မဲ့ခီးသည်တွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့စီမံစည်းကမ်းတွေနဲ့အညီလိုက်နာဆောင်ရွက်သွားမယ်အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်
NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ပြီးစစ်ကောင်စီရဲ့ဖမ်းဆီးခံခဲ့ရတဲ့ကရင်ပြည်နယ်တွင်းကအစိုးရဖွဲ့ဝင်ဝင်ကြီး3ဦးဖမ်းအံတောင်ကလေးကျင်းထောင်ကနေစက်တင်ဘာ1ရက်နေ့မှာပြန်လည်လွတ်မြောက်လာတဲ့အကြောင်းသူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေက VOA ကိုတီးပြပြောဆိုပါရယ်ကရင်ပြည်နယ်လူမှုရေးဝင်ကြီးဟောင်းဦးဘိုဝေမောင်ဖအိုတိုင်းသားရေးရာဝင်ကြီးဟောင်းခွန်မျိုးတင့်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဌာနဝင်ကြီးဟောင်းဦးမင်းကိုခိုင်တို့3ဦးဖြစ်ပါတယ်သူတို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇဝတ်ကြီးပုံမှန်905ခါဝေးနဲ့ဖမ်းဆီးခဲ့ပြီးထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်း18လခံပြီးချုပ်ရက်နဲ့လွတ်မြောက်လာတာဖြစ်တဲ့အကြောင်းရှေ့နေဦးအောင်သိန်းက VOA ကိုပြောပါတယ
်။ဒီနေ့ခုနကွဲမှာလွတ်တယ်။အဲ့ဒီမှာကဟောလေဘိုးဘိုးဝေမောင်နောက်တစ်ခါဦးခွန်မျိုးတင်နောက်ဦးမင်းကိုခိုင်သူတို့ရောလွတ်တာပေါ့နော်။905ခါဝေးနဲ့ဆွဲခါလာလေပြီးတော့ဟိုနှစ်နှစ်ချတယ်ဟိုချုပ်ရင်းနဲ့လွဲ့တော့ဆစ်ဆစ်လာကြခါလာပေါ့နော်ဟုတ်တယ်ဖာန်တောင်းကတော့ဒီနေ့မနေ့လွတ်တာတော့အခြားသူရောသူနိုင်ငံကြီးနဲ့ပတ်သက်တဲ့ဝန်ကြီးဟောင်းသုံးယောက်လွတ်တယ်လို့ပဲအငယ်ရှိလမ်းအကြောင်းကြားလေ
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပြီးအများစုကိုတက်မတော်ပြိုကွဲအောင်စီယုံနှုံဆော်မှု905ကကြီးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုရာဇသက်ကြီးပုံမှ905ခါခွေးတို့နဲ့စစ်ကောင်စီကတရားစွဲခဲ့ပါတယ်။အဖမ်းခံရတဲ့ NLD အဖွဲ့ဝင်650ကျော်ရှိပြီး900လောက်အကျဉ်းထောင်ထဲမှာကျန်နေသေးတဲ့အကြောင်း NLD တာဝန်ရှိသူတွေဒီနှစ်ဆန်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အဖမ်းခံရသူတွေထဲမှာကျင်းပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်လည်းပါဝင်ပြီးရွေးကောက်ပွဲမှာမဲမတက်မှမှုဖြစ်အောင်လှုံ့ဆောင်တယ်ဆိုတဲ့အမှုအပါအဝင်အမှုမျိုးစုံနဲ့ထောင်ဒဏ်နှစ်80လောက်ပြစ်ဒဏ်ချမှတ်ခံထားရပါတယ်။နိုင်ငံရေးကျင်းသားများကုညီဆောင်ချောက်ရေးအတင်း AAPPS ဆိုင်ရာစစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလကစလို့ဒီနှစ်ဩဂုတ်လ31ရက်အထိဖမ်းဆီးခံခဲ့ရသူ1000ကျော်ရှိပြီးပြစ်ဒဏ်စီရင်ခံထားသူပါဝင်လက်ရှိထိန်းသိမ်းခံရသူ12000ကျော်ရှိပါတယ်။ပြန်လည်လွတ်မြောက်လာသူ3085ယောက်ရှိပါတယ်။အာဏာသိမ်းမှုနောက်ပိုင်းစစ်အုပ်ချုပ်ရေးစန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးသေဆုံးသူပေါင်းကတော့2200ကျော်ရှိပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအတင်း AAPPS ဆင်းတွေဟာချဲ့ကားရဆိုပြီးညှင်းဆိုလေးရှိပါတယ
်။ HRI တိုင်းဖြာပုံမျိုးကရက်ကြီးကျွန်းခေါ်ခတ္တာကျွန်းအနီးဩဂုတ်လ29ရက်နေ့ညကဖမ်းဆီးခံခဲ့ရတဲ့လေစီပြေရွှင်ကြာဒုက္ခသည်65ဦးထက်ကခုနှစ်ဦးလန်ခီမှာအစာရေစာပြက်လက်တာကျန်းမာရေးအခြေအနေဆိုးဝါးတာတွေကြောင့်ဆေးဝါးကုသပေးတဲ့အချိန်သေဆုံးသွားတဲ့အကြောင်းစက်တင်ဘာလ3ရက်နေ့ထုတ်မြန်မာအလင်းသတင်းစာမှာရေးသားထားပါတယ်။အမျိုးသား၃ဦးနဲ့အမျိုးသမီး၄ဦးသေဆုံးသွားပြီးတော့ကြံ၆ဦးကိုလည်းဆက်ပြီးတော့ဆေးဝါးကုသပေးနေတဲ့အကြောင်းသတင်းစာမှာရေးပါတယ်။တရားမဝင်ဝင်ရောက်လာသူတွေကိုစစ်တွေမြို့ကနေပသိမ်မြို့စီတည်ဆောင်ပေးသူ၄ယောက်နဲ့ခိုးဝင်လာသူ65ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးခံရသူတွေထဲမှာအမျိုးသမီး29ဦးပါဝင်ပါတယ်။မြန်မာအလင်းသတင်းစာမှာတော့ဖမ်းဆီးရမိတဲ့လေစီပြေဒုက္ခသည်တွေကိုခိုးဝင်ပင်ကလေးတွေအဖြစ်သုံးနှုန်းပြီးစစ်တွေမြို့မှစစ်ကန်းကခေါ်ခဲ့တာလို့ရေးပါတယ်။ရွန်ချားဆိုတဲ့နာမည်ကိုမြန်မာစစ်ကောင်စီကအတိအမှတ်ပြုခြင်းမရှိပါဘူး။မလေးရှားနိုင်ငံကိုအလုပ်လုပ်ဖို့ထွက်ခေါ်တဲ့ရွန်ချားရေဒါမှမဟုတ်ပြည်ရင်းကိုခိုးဝင်ဖို့ကြိုးစားတဲ့ရွန်ချားမွတ်စလင်တွေကိုမြန်မာနိုင်ငံမှာမကြာခဏဖမ်းဆီးလေရှိပြီးသူတို့ကိုတရားမဝင်နိုင်ငံဖြတ်ကျော်မှုနဲ့မြန်မာရဲတပ်ဖွဲ့ကမကြာခဏဖမ်းဆီးအရေးယူလေရှိပါတယ်။ရွန်ချားရေဖက်ကတော့သူတို့ဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်သူတွေဖြစ်ပြီးခီးတွာလာခွင့်နဲ့ကန့်သက်ခံရတဲ့အကြောင်းနဲ့ခွဲခြားဆက်ဆံခံရတဲ့အကြောင်းအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ
်ထိတန်းရောက်တပတ်အတွင်းမြန်မာသတင်းကောက်နှုတ်ချက်နန်းလောင်တဲ့ကိုဝင်းခံပေါင်းတို့ပြောပြခဲ့တာပါအခုတော့တပတ်အတွင်းထူးခြားတဲ့နိုင်ငံတကာဘက်ကိုဆက်ပါမယ်ယူကရိန်းနိုင်ငံထဲမှာရုရှားကျူးကျော်ထိန်းချုပ်ထားတဲ့ဇပိုရီးယားမြို့ကနျူကလ িয়ার ဓာတ်ပိဆက်ယုံစီ IAEA ကုလနျူကလ িয়ার စောင့်ကြည့်အဖွဲ့တာရောက်စစ်ဆေးနေပါတယ်တရုတ်မှာလူနေစုဝီကာလူမျိုးတွေပေါ်လူခွင့်ရင်ချုပ်ဖောက်မှုကြောင့်ကုလမင်းကြီးရဲ့အစီရင်ခံစာကိုတရုတ်ဘက်ကအပြင်းထန်ကန့်ကွက်ညှင်းဆိုလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းကတော်ကတော့ထောင်ဒဏ်10နှစ်ကြာခံလိုက်ရပါတယ်။ဒီသတင်းတွေကိုမိုက်အသံစင်နဲ့ကိုစံကျော်ထွန်းတို့ပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းနိုင်ငံကရုရှားတပ်တွေထိန်းချုပ်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার ဓာတ်အားပေးစက်ရုံစီကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကိုယ်စားလှယ်တွေစက်တင်ဘာလ1ရက်နေ့မှာစတင်တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်။ဥရောပတိုက်ရဲ့အကြီးဆုံးအနုမျိုးဓာတ်အားပေးဇာပိုရီးဇီးယားစက်ရုံဘေးကင်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအကဲဖြတ်စစ်ဆေးဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့ဇာပိုရီးဇီးယားနျူကလ িয়ার ဓာတ်အားပေးစက်ရုံကိုယူကရိန်းဝန်ထမ်းတွေနဲ့ဆက်ပြီးတော့လည်ပတ်နေရပါ စစ်ရုံနေရာကိုစစ်မဲဆုံဖြစ်သတ်မှတ်ပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ကိုပြန်ပေးဖို့ယူကရိန်းသမ္မတဇယ်င်စကီကတောင်းဆိုထားပေမဲ့စက်တင်ဘာလ1ရက်နေ့မှာပဲစစ်ရုံတည်ရှိတဲ့အီနာဟိုဒါမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါသည်။နိုင်ငံတွင်းကိုရောက်ရှိနေတဲ့ IAEA ရဲ့အကြီးအကဲ Rafael Grossi ကတော့စစ်ရုံသားစီးရေးလှုပ်ရှားမှုတွေများနေပေမဲ့သူတို့လုပ်ရမယ့်အလုပ်ကိုဆက်လုပ်သွားမယ်အကြောင်းပြောဆိုထားပါသည်။စစ်ရုံကိုပြန်သိမ်းဖို့ကြိုးစားတဲ့ယူကရိန်းတပ်တွေကိုချိန်မုံနိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကစက်တင်ဘာလ1ရက်နေ့မှာပြောဆိုခဲ့ပါသည်။နျူကလ িয়ার စစ်ရုံတည်ရှိရာနေရာတဝိုက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်နျူကလ িয়ার အနေနဲ့ကြိုးရမှာကိုနိုင်ငံတကာကစိုးရိမ်နေကြတာပါ။အခုလိုစစ်ရုံနေရာတဝိုက်ပစ်ခတ်မှုတွေနဲ့ပတ်သက်လို့ရုရှားနဲ့ယူကရိန်းတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်တယ်ဆွဆွဲနေကြတာဖြစ်ပါသည်။
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်တာဝန်သက်တမ်းကုံဆိုးဖို့မိနစ်ပိုင်းအလိုမှာထုတ်ပြန်ခဲ့တဲ့ရှင်ကျန်းဒေတာတရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုအစဉ်ကစားကိုပြင်းပြင်းထန်ထန်ညွှန်ဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်။ဤ提到的这份所谓的评估报告
အမေရိကန်နဲ့အနောက်အင်အားစုတွေပူးပေါင်းပြီးထုတ်ထားတဲ့အစီရင်ခံစာဟာမှားယွင်းပြီးတရားမဝင်ဘူးတရုတ်ကိုဆန့်ကျင်ဖို့နိုင်ငံရေးအတုံးချဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကြံစီလှုပ်ဆောင်တာဖြစ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့ပြည်ပရောက်တရုတ်တို့နဲ့နိုင်ငံရေးဂွင်စင်ပူးပေါင်းကြံစီပြီးကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံစာလိန်ညာဖော်ပြတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရရှင်ကျင်းဒေတာကဝီဂါမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအချိန်ယူစူးစီးတင်ပြထားတဲ့စာမျက်နှာ48ခုပါကုလသမဂ္ဂမဟာမင်းကြီးရဲ့အစီရင်ခံစာကိုတရုတ်အစိုးရဘက်ကစာမျက်နှာ131မျက်နှာအရှိတုံ့ပြန်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။ဒီအစီရင်ခံစာမှာရှင်ကျင်းဒေတာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တီချာလွတ်လပ်တဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေသတင်းထောက်တွေရဲ့မှတ်တမ်းအထောက်အထားတွေနဲ့အတူစစ်ဆေးတွေးရှိချက်တွေပါဝင်ပါတယ
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးဖြစ်သူရော့ရှ်မန်မန်ဆာကိုအစိုးရကန်ထရိုက်အတွက်အခရီးလိုက်စားတဲ့ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားတရားရုံးကနေစက်တင်ဘာလ1ရက်နေ့မှာထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းတုန်းကပဲခင်မွန်းဖြစ်သူမလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကိုအခရီးလိုက်စားမှုနဲ့မလေးရှားတရားရုံးကထောင်ဒဏ်အပြစ်ပေးခဲ့တာပါ။ဝန်ကြီးချုပ်ဟောင်းကတော့ Ross Manser အနေနဲ့အခရီးလိုက်စားမှုသုံးမှုအတွက် American Dollar တန်း200ကျော်နဲ့နှီးများနဲ့ Malaysia Ringgit ငွေတန်း980ပေးဖို့ငွေတန်လဲချမှတ်လိုက်တယ်ဆိုပြီးတော့ Malaysia နိုင်ငံကွာလာလမ်ပူမြို့ကအထက်တရားရုံးတရားသူကြီး Mohammed Zain ni Maslan ကအမိန့်ထုတ်ပြန်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းကတော့ Ross Manser ကိုဆိုင်းငတ်ထောင်ဒဏ်တရားရုံးကခွင့်ပေးခဲ့တဲ့အပြင်သူ့အနေနဲ့အထက်တရားရုံးနှစ်ခုမှာပြန်ပြီးတော့အယူခံဝင်ပိုင်ခွင့်လည်းရှိပါသေးတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့သူဟာအားရလိုက်စားတဲ့ဆွဲဆွဲချက်သုံးမှုလုံးမှာမမှန်ကန်တာကြောင့်သူ့မှာအပြစ်မရှိဘူးဆိုပြီးတော့တရားရုံးကိုရှောက်ထားခဲ့ပါသေးတယ်။ဝန်ကြီးချုပ်ဟောင်းနာဂျီရာဇက်အစိုးရလက်ထက်2016နဲ့2019ခုနှစ်အတွင်းမှာကုမ္ပဏီတစ်ခုစီကနေနေရောင်ခြည်စွမ်းအင်သုံးလုပ်ငန်းမှာအစိုးရကန်ထရိုက်ရစီဖို့အာဂရီလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တရားရုံးကနေသူ့ကိုအပြစ်ဒဏ်ချမှတ်ခဲ့တာပါ။အဲ့ဒီကုမ္ပဏီကနေမလေးရှား Ringgit ငွေ 6.5 သန်းယူခဲ့တယ်ဆိုတဲ့ဆွဲချက်လည်းတင်ခံရပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ Ross Manser ဟာငွေကြေးခွာချမှုနဲ့အခွင့်ရှောင်းမှုဆက်နွှတ်မှုနဲ့လည်းရင်ဆိုင်နေရတာပါ။ခင်မုန်းဖြစ်သူဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ကို 1MDB မလေးရှားဖွံ့ဖြိုးရေးဘဏ်အမှုနဲ့မလေးရှားတရားရုံးချုပ်ကနေထောင်နဲ့ဆက်နှစ်နဲ့ပြစ်ဒဏ်ချခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ဟာလက်ရှိမှာလည်းနောက်ထပ်အားတိလိုက်စားမှုလိမ့်မှုအတွက်တရားရင်ဆိုင်နေရတာပါ။
တချို့နိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်တွေတုန်းကလို့တော့စံချိန်တင်များတာမျိုးမရှိတော့ပေမဲ့ကမ္ဘာတဝန်းနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေဆက်ရှိနေပါသေးတယ်။ကမ္ဘာတဝန်းနေ့စဉ်ကိုကိုဗစ်ကူးစက်ခံရသူ4000ဝန်းကျင်နဲ့သေဆုံးသူအယောက်1000ဝန်းကျင်ရှိနေသေးကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အချက်လက်တွေမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်အမေရိကန်ပြည်ထောင်စုကထိပ်ဆုံးကရှိနေစေပါ။အာရှဒေသမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းတနေ့ကိုပြင်းမြလူ 9,000 ကျော်လောက်ကိုဗစ်ကူးစက်ခံရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းခီးသွားဖို့နိုင်ငံတွေကမထွက်ခွာမီကိုဗစ်စစ်ဆေးရမယ်ဆိုတဲ့သတ်မှတ်ချက်ကိုစက်တင်ဘာ3ရက်နေ့ကစပြီးတောင်ကိုရီးယားအစိုးရကဖယ်ရှားလိုက်ပြီးနိုင်ငံတွေကိုစိုက်ရောက်တဲ့နိုင်ငံတကာခီးသွားတွေကတော့မစိုက်ရောက်ခင်24နိုင်ငံအတွင်းကိုဗစ်ကင်းရှင်းကြောင်း PCR test ပြရအောင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ BA5 Omicron ဗီဇပြောင်းကိုဗစ်မျိုးကွဲပြန့်နှံ့မှုတိုးလာနေတာကြောင့်တေဆုံးသူဦးရေလည်းတိုးလာနေပြီးဩဂုတ်လ15ရက်နေ့နောက်ပိုင်းကိုဗစ်ကြောင့်နေ့စဉ်တေဆုံးသူအယောက်200ဝန်းကျင်ရှိနေပါတယ်။မလေးရှားနိုင်ငံမှာတော့တနေ့ကိုအယောက်2000လောက်ကိုဗစ်ကူးစက်မှုအသစ်ရှိပြီးဝန်ကြီးချုပ်ဟောင်း မဟာသီယာမိုဟာမက်ကိုဗစ်ဖြစ်နေကြောင်းဩဂုတ်လ30ရက်နေ့မှာအတည်ပြုထားပါတယ်။တရုတ်နိုင်ငံဂွမ်ဂျိုးမြို့ရဲ့အပိုင်းတချို့မှာကိုဗစ် -19 ကန့်သတ်ချက်တွေဩဂုတ်လ30ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။နိုင်ငံတောင်ပိုင်းကစီးပွားရေးမြို့တော်ဖြစ်တဲ့ရှန်ကျင်းမှာလည်းကန့်သတ်ချက်တွေချမှတ်ထားတဲ့အတွက်စီးပွားရေးမှာရောနေ့စဉ်လူနေမှုဘဝအတွက်ပါမတိချမရေရာမှုတွေတိုးလာစေပါတယ်။တရုတ်နိုင်ငံကမြို့ကြီးအတော်များများမှာကိုဗစ်ကန့်သတ်ချက်တွေချမှတ်ထားတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေရဲ့လှုပ်ရှားသွားလာမှုတွေကန့်သတ်ခံရပါတယ်။စီဝါရေးလိုအပ်ချက်နဲ့ယောဂကုသပြန့်ပွားမှုထိန်းချုပ်ရေးချိန်ခွင်ရှာညှိဖို့ကြိုးစားနေတဲ့အာဏာပိုင်တွေကရက်အနည်းငယ်သာကန့်သက်ချက်ထုတ်ပြန်တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းမြို့ငယ်လေးတွေမှာတော့ဒီလအစောပိုင်းကကက်ယောဂကန့်သက်ချက်တွေကိုရက်တိုးသတ်မှတ်ခဲ့ပါတယ်။လူဦးရေ19တန်းလောက်ရှိတဲ့ဂွမ်ဂျိုးမြို့ကလူ9ယောက်မှာကိုဗစ်ပိုးကူးနေတာကိုဩဂုတ်လ30ရက်နေ့မှာတွေ့ရှိခဲ့ပြီးတဲ့နောက်ဖျော်ဖြေရေးလုပ်ငန်းတွေစားတောက်ဆိုင်တွေကိုဒီနေ့စနေနေ့အထိပိတ်ထားဖို့အမိန့်ထုတ်ခဲ့ပါတယ်။ကျောင်းတွေကိုလည်းကျောင်းဖွင့်ချိန်ကိုဆိုင်းထားဖို့အမိန့်ထုတ်ပြန်ခဲ့သလိုအင်တာနက်အွန်လိုင်းကတင်ကြားနေတာတွေကိုလည်းရပ်လိုက်တယ်လို့ဒေသန္တရသတင်းမီဒီယာတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။ရှင်ကျန်းမြို့မှာလည်းလူဦးရေ6000လောက်နေထိုင်တဲ့ရက်ွက်ကြီး၄ခုမှာအလားတူလုပ်ငန်းတွေကိုရက်အနည်းငယ်ပိတ်ထားဖို့အမိန့်ပေးထားပါတယ်။
Добросовестно выполнять
အသက်60နှစ်အရွယ်ဆိုဗီယက်ပြည်အောင်စုခေါင်းဆောင်ဟောင်းမီခဲကိုဗာချော့ဖ်နာတာရှီယောဂါခန်းစားရပြီးတဲ့နောက်ဩဂတ်လ30ရက်နေ့မှာကွယ်လွန်ခဲ့ပါသည်သူရဲ့ဇာပနာကိုဒီနေ့စက်တင်ဘာလ3ရက်နေ့မှာကျင်းပတာလည်းဖြစ်ပါသည်ဇာပနာကိုမတက်ရောက်နိုင်တဲ့ရုရှားသမ္မတဖလာဒီမီယာပူတင်ကတော့စက်တင်ဘာလ1ရက်နေ့တုန်းကကိုဗာချော့ဖ်ရဲ့ရုပ်အလောင်းစီကိုလာရောက်ကာရဝပြုခဲ့ပါသည်ကိုဗာချော့ဖ်ဟာစစ်အေးခစ်ကိုသွေးထွက်တန်ရုံမရှိအောင်အဆုံးသတ်ခဲ့သူအဖြစ်1990ပြည့်နှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့သူလည်းဖြစ်ပါသည်တချိန်ကဆိုဗီယက်ယူနီယံရဲ့နောက်ဆုံးသမ္မတအဖြစ်အမေရိကန်ရဲ့လက်နက်လျှော့ချရေးစီစဉ်ညှိနှိုင်းနိုင်ခဲ့သလိုဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပကိုပိုင်းခြားထားတဲ့တန်ဂလကာနဲ့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးကိုလည်းအနောက်မဟာမိတ်နိုင်ငံတွေနဲ့အတူဆောင်ကျဉ်းပေးခဲ့သူဖြစ်လဲထင်ရှားပါတယ်။သူဟာဆိုဗီယက်နဲ့အမေရိကန်တို့နိုင်ငံနျူကလ িয়ার လက်နက်တွေလျှော့ချရေးအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ခဲ့သူဖြစ်ပြီးတော့ကမ္ဘာတဝိုင်းနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအဆုံးသတ်ဖို့လိုလားခဲ့သူလည်းဖြစ်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါသည်။ဂျာမနီဝန်ကြီးချုပ်အိုလက်ရှိုးကလည်းနှစ်ချမ်းကွဲနေတဲ့ဂျာမနီနိုင်ငံပေါင်းစည်းရေးဂျိုးပန်းခဲ့သူအဖြစ်ချီးကျူးခဲ့ပေမဲ့လည်းရုရှားမှာဒီမိုကရေစီထုံးကအောင်ဂျိုးပန်းမှုမှာတော့အောင်မြင်မှုမရခဲ့ဘူးလို့ပြောဆိုခဲ့ပါသည်။ရာဒူကနေနှုတ်ထွက်သွားတဲ့ဗီဒီယိုဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့လက်ရှိရုရှားသမ္မတဖလာဒီမီယာပူတင်ကယူကရိန်းပေါ်မှာရန်လိုနေချိန်မှာဆိုဗီယက်လူမှုအတိုင်းဝိုင်းကိုလွတ်လပ်ပွင့်လင်းအောင်မနာမနေစူးစမ်းခဲ့တဲ့ကိုဘချော့ဖ်ရဲ့စွမ်းဆောင်မှုတွေဟာစံနမူနာကောင်းတဲ့အဖြစ်ရှိနေသေးပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွဲမှုချုပ်အန်တိုနီယိုဂူတရက်စ်ကတော့တမိုင်းချောင်းကိုပြောင်းလဲခဲ့သူစစ်အေးခစ်ကိုငြင်းငြင်းကြဲကြဲအဆုံးသတ်အောင်စွမ်းဆောင်ခဲ့သူအဖြစ်ပြောဆိုခဲ့ပြီးတော့အလားတူတခြားနိုင်ငံကောင်းဆောင်တွေကလည်းကိုဘချော့ဖ်ကွယ်လွန်မှုအပေါ်မှာဝန်ထမ်းကြောင်းစကားပါခဲ့ကြပါတယ်ရှင်။
တပတ်အတွင်းထေတန်ရောက်နိုင်ငံတကာသတင်းမိတ်တန်စင်နဲ့ကိုစံကျော်ထွန်းတို့ပြောပြခဲ့တာပါအခုဆက်ပြီးစနေညထေတန်ရောက်သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ
ယူကရိန်းစစ်ပွဲကြောင့်မပြေမလည်ဖြစ်နေတဲ့ရုရှားနဲ့အနောက်နိုင်ငံတွေကြားဒဏ်ငွေလောင်စာအတွက်ခြေတင်ဖြစ်မှုတွေဟာမနေ့ကတောက်ကြနေမှာပိုးပြီးပြင်းထန်လာပါတယ်ရုရှားအစိုးရကဂျာမနီကိုတင်ပို့နေတဲ့ပင်မဒဏ်ငွေလိုင်းပြန်ပြီးဖွင့်ရင်နှောင့်နှေးနေသလို G7 ဆက်မှုထိပ်သီး9နိုင်ငံကလည်းရုရှားရဲ့ရေနံတင်သွင်းမှုအပေါ်မှာအမြင့်ဆုံးထားရမယ့်ဈေးနှုန်းကိုတတ်မှတ်မယ်လို့ကြေညာလိုက်တာဖြစ်ပါတယ်နိုင်ငံတကာအမှုမြဆွမ်းရင် agencyIAEA ကကျွမ်းကျင်ပညာရှင်နှုတ်ကိုယူကရိန်းကဇပိုရီရှားနျူကလ িয়ার ဒါဗီဆိုင်မှာအမြဲတမ်းဆက်ထားသွားမယ်လို့ IAEA ညွှန်ကြားမှုချုပ်ရာဖဲလ်ဂရော့ဆီကပြောပါတယ်အဖွဲ့ဝင်14ဦးပါ IAEA ကိုယ်စားလှယ်အဖွဲ့ဒီနျူကလ িয়ার ဆက်ရုံလာရောက်စစ်ဆေးမှုတွေကြာသပတေးနေ့ကပြီးခဲ့တဲ့နောက်မှာဒီထက်6ရက်အဲ့ဒီမှာဆက်ရှိနေတာဖြစ်ပြီးတော့ဒီထက်က4ရက်ကနောက်သတင်းပတ်ထဲမှာပဲပြန်သွားမှာလည်းဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုနောက်ထပ်ထောင်နှံ3နှစ်ချမှတ်လိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးအန်သိုနီဘလင်ကင်ကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတော့မြန်မာစစ်ကောင်စီကိုနောက်ထပ်ဖိအားတွေပေးဖို့အတွက်နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာစီးပွားရေးနှိမ့်နှောဖလှယ်ပွဲတစ်ခုတက်ရောက်ဖို့ရှေ့သတင်းပတ်တဲ့ရုရှားကိုတွားရောက်မှာဖြစ်ပါတယ်
။စနေညသတင်းစီစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရနိုင်ပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Walker နဲ့ DN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်လေးကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါ VO ကိုအခုလိုကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးပြီးလူဝါဆန္ဒပြေဝကျန်းမာချမ်းသာရှင်လန်းချမ်းမြေ့နိုင်ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.